Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် February 16ရက်တနင်္လာနေ့ညပိုင်း 9:20 နာရီစီစဉ်တွေကိုလိုင်းတိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190ရိုးအနေနဲ့ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့ညစီစဉ်မှုဖြစ်တင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါအီဂျစ်ခရိယန်22ဦးကိုလေပြင်းမှာ IS တွေးကြော်တွေကခေါင်းဖြတ်တက်လိုက်တာကိုလက်တုံပြန်နေနေနဲ့အီဂျစ်နဲ့လေပြားကလေကြောင်းထိုးစစ်တွေဆင်နေပါတယ်စီးပွားရေးလုပ်ငန်းသင်း drone ယင်တွေအတွက်စီးမြင့်ဥပဒေမူကြမ်းကိုအမေရိကန်အစိုးရကထုတ်ပြန်လိုက်ပါပြီဒီရီလင်ကာသမရတဲ့အိန္ဒိယနိုင်ငံကိုပထမဆုံးတွားရောက်နေတဲ့ဆိုရတဲ့စင်ကာပူဝန်ကြီးချုပ်စီးကျိတ်ကင်ဆာအတွက်ခွဲစိတ်ကုသမှုခံယူခဲ့တယ်ဆိုတဲ့သတင်းထူးခြားတဲ့သတင်းလေးတွေကြားရမှာပါနားလောင်ရင်
ကောင်းပါပြီရှင်။ယာယီတက်တေခန်းကကင်ဆောင်သူတွေဆန္ဒခံယူပွဲမှာမေးပွဲခွင့်ရှိရဲဆိုတဲ့အချက်ဟာ2008အခြေခံဥပဒေနဲ့မကိုက်ညီဘူးဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေရုံးကပြည်ထောင်စုလွတ်တော်နိုင်ငံကသူရဦးရွှေမရဲ့မေးမြန်းချက်ကိုလည်းနားဆင်ရမှာပါ။
နိုင်ငံတော်ရဲ့အခြေခံပုံတွေကိုလမ်းညွှန်ချက်အဖြစ်သုံးရမယ်ဖြစ်တာရအောင်တဲ့ဒီခွိုက်ကတိုင်ဆောင်ထားသူတွေဟာနိုင်ငံသားမဟုတ်တဲ့အတွက်ငဲပေးခွင့်ရှိတယ်ဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့
ညီပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးသားမရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်ကိုကန့်ဒေသတိုက်ပွဲနောက်ဆုံးရသတင်းတွေနဲ့အတူဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ခုတော့ထိပ်တန်းရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
လေဗျားနိုင်ငံမှာတရားခံဖြစ်နေအဖမ်းခံနေရတဲ့အီဂျစ်နိုင်ငံသားကော့ပတစ်ခရိယန်22ဦးကို IS Islamic စစ်သွေးကြော်တွေကခေါင်းဖြတ်တက်တာကိုလက်ဆားချေတဲ့အနေနဲ့အီဂျစ်နဲ့လေဗျားစစ်လေယာဉ်တွေဟာလေဗျားအရှေ့ပိုင်းကစစ်သွေးကြော်တွေရှိရာနေရာတွေကိုတင်းနှလာနေမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ခေါင်းဖြတ်တက်တဲ့ဗီဒီယိုတွေကို IS စစ်သွေးကြော်တွေထုတ်ပြန်လိုက်ပြီးတိတ်မကြခင်မှာပဲဒါနာမျိုးက IS စစ်သွေးကြော်တွေရဲ့စခန်းတွေနဲ့လက်နက်တုံးလောင်းတဲ့နေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အီဂျစ်သမ္မတ Abdel Fattah el-Sisi ကဒါဟာ IS စစ်သွေးကြော်တွေရဲ့မနှစ်မြို့စရာအကြမ်းဖက်လုပ်ရလို့ခေါ်ဆိုလိုက်ပြီးဒီလုပ်ရအတွက်လက်တုံပြန်သွားမှာဖြစ်ကြောင်းရုပ်သံမင်းကမှကတိပေးလိုက်ပါတယ်။ဒါကိုအီဂျစ်နိုင်ငံကလက်တုံပြန်နိုင်ခွင့်ရှိတယ်လို့လူမဆန်တဲ့ဒီလူသက်သမားတွေရာဇဝတ်ကောင်တွေကိုလက်စားချေဖို့တင့်တော်မယ်။လုံနီးလုံဟန်ရောအချိန်ကာလကိုပါကြည့်နေပါတယ်လို့အီဂျစ်သမ္မတကပြောပါတယ်။မစ္စတာ Sisi ဟာတနင်္လာနေ့မှာပြန်တဲ့သမ္မတဖန်ချောအော်လန်နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီး IS Islamic စစ်သွေးကြွအဖွဲ့ရဲ့အန်ဒီယိုရင်ဆိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကပုံစံတင်တဲ့အရေးယူလှုပ်ဆောင်မှုအရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်
။အပြည့်အသဘောတူညီချက်ကိုချိုးဖောက်ပြီးယူကရိန်းနိုင်ငံအရှိဘက်ချမ်းမှာတိုက်ပွဲပြန်ဖြစ်တာနဲ့ပတ်သက်လို့ယူကရိန်းအစိုးရနဲ့ခွဲထွေရေးတဘုံတွေကြားအပြန်အလှန်ဆွဆွဲနေကြပါတယ်။ Donetsk နဲ့ Luhansk မြို့တွေမှာအစိုးရတပ်တွေကိုအကြိမ်တရာကျော်တဘုံတွေကတိုက်ခတ်ခဲ့တယ်လို့ယူကရိန်းနိုင်ငံသားကြီးဝန်ကြီးဖြစ်တဲ့ပက်ဗလိုကလင်ကင်ကပြောပါတယ်ရုရှားထောက်ခံမှုပေးနေတဲ့ယူကရိန်းသဘုံတွေဟာယူကရိန်းအရှေ့ဘက်ခြမ်းဒါဘယ်စကီမြို့မှာလက်နက်မျိုးစုံနဲ့တိုက်ခိုက်နေတာကိုတိုးလာနေတာကိုယူကရိန်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်ဒါဘယ်စကီမြို့အနောက်ဘက်ခြမ်းမှာဆယ်စက္ကန့်ကြာတိုင်းအမြောက်ကြီးတွေမကြာခဏကြာပြီးပောက်ကွဲနေတယ်လို့ရိုက်တာသတင်းကရေးပါတယ်အစိုးရတပ်တွေဟာဒေါညက်စ်နဲ့ကာဗလစ်ကာမြို့ပြင်ဒေါ်ကူချာရဲ့ဒေတာကိုအမြောက်နဲ့ပြစ်ခတ်နေတယ်လို့သဘုံကောင်းဆောင်ဘာဆူရင်ကပြောပါတယ်။အပြစ်ရရေးသဘောတူညီချက်ရရှေတန်းစစ်မြေနာမှာရှိတဲ့တင်ကားတွေကိုဒေတာစံတော်ချိန်တင်းလာနေညစကောင်12နာရီမှနောက်ဆုံးထွက်ခွာပေးရမှာဖြစ်ပါတယ်။ဒါပေမဲ့သဘုံတွေကဆက်လက်တိုက်ခိုက်နေတာကြောင့်သူတို့တပ်တွေမဆုတ်ခွာနိုင်သေးဘူးလို့အစိုးရတပ်ကပြောပါတယ်။ယူကရိန်းပြည်ပခတ်ကြောင့်ရုရှားလက်ထောက်ကာကွယ်ရေးဝန်ကြီးနှစ်ဦးကိုဥရောပသမဂ္ဂရဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုစီးရင်ထဲမှာထည့်သွင်းလိုက်ပြီးခီးသွွာလာခွင့်အပါအဝင်ယူကရိန်းပြည်ထောင်စုဖြည့်ရှင်းမှာဝင်မပါနိုင်အောင်တားမြစ်ထားလိုက်ပါတယ်။
စနေနေ့ကကိုပေဟေဂင်မြို့မှာတရားစီဖြစ်ပွားခဲ့တဲ့တိုက်ခတ်မှုတွေအတွင်းလူမျိုးကိုတပ်ဖြတ်ခဲ့တဲ့တနတ်သမားကိုကူညီပေးနေသူတွေလို့တန်ရရှိသူနှုတ်ကိုထိမ့်သိမ်းလိုက်ကြောင်းဒိမတ်ရဲတွေကပြောပါတယ်ကိုပေဟေဂင်မြို့ရဲ့အဓိကဂျူးဖျားရှိခိုးကျောင်းတစ်ခုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုပွဲကျင်းပတဲ့နေရာမှာလာရောက်ပစ်ခတ်သွားခဲ့တဲ့အသက်22နှစ်အရွယ်တနတ်သမားကိုလူနှစ်ဦးကအားပေးကူညီမယ်လို့တန်ရရှိကြောင်းရဲဖွဲ့ကတနင်္လာနေ့မှာပြောပါတယ်ဒိမတ်ဝန်ကြီးချုပ်ဟယ်လီဒေါနင်းရှမစ်ကဒီပစ်ခတ်မှုတွေဟာဒိမတ်နိုင်ငံကိုအဆိုးမြင်ဝါဒီတွေရဲ့ကျမ်းဖက်တိုက်ခိုက်မှုလို့ပြောဆိုလိုက်ပါတယ်။ဒိမတ်နိုင်ငံမှာပဲမွေးဖွားခဲ့သူဖြစ်တဲ့တနတ်သမားကိုတော့တနင်္ဂနွေနေ့အစောပိုင်းကမြေသားဗူဒံယုံတစ်ခုနီးမှာသူကရဲဝင်တန်းတွေကိုတနတ်နဲ့ပစ်ခတ်ခဲ့တဲ့နောက်ရဲတွေကသူ့ကိုပြစ်ဒဏ်ဖမ်းဆီးခဲ့ပါတယ်။တနတ်သမားကအရင်ကအကျမ်းဖက်မှုလက်နက်ကန်ဆောင်မှုတွေနဲ့ပြစ်မှုမှတ်တမ်းတွေရှိသူပါ။သူဟာ Islamic အစွန်းရောက်တွေကိုအားကျပြီးအခုလိုလှုပ်ဆောင်တာလို့ယူဆရာအကြောင်းဒိမတ်ထောက်လိုင်းအကြီးကြီးကပြောပါတယ်။
အသေးစားစီးပွားရေးလုပ်ငန်းသုံးဒရုန်းယာဉ်တွေအသုံးပြုမှုနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတဲ့မူကြမ်းတရက်ကိုအမေရိကန်လေကြောင်းဆိုင်ရာဌာနကထုတ်ပြန်ခဲ့ပါတယ်။ဆယ်နှစ်လောက်အချိန်ယူရေးဆွဲလာခဲ့တဲ့ဒီမူကြမ်းထဲမှာအဝေးထိန်းဒရုန်းယာဉ်တွေကိုဖြတ်တန်းသွားလာနေကြသူတွေနဲ့ဝေးရမှာအသုံးပြုဖို့နဲ့နေကင်းဘက်မှာပဲအသုံးဖို့အပြင်တနအီကို96မိုင်နှုန်းအောက်သာမောင်းနှင်ဖို့ဆိုတာပါဝင်ပါတယ်ဒရုန်းယာဉ်အသုံးပြုသူတွေအနေနဲ့ပြည်ထောင်စုလေကြောင်းအုပ်ချုပ်ရေးဌာနရဲ့စီးမင်းစည်းကမ်းတွေနဲ့အညီအသုံးပြုခွင့်အထူးလိုင်စင်ရရှိရမှာလည်းဖြစ်ပါတယ်အခုမူကြမ်းကိုအပြီးသတ်ဖို့မှာအများသူငါတွေရဲ့မှတ်ချက်တွေနဲ့ပြန်လည်သုံးသပ်ချက်တွေရယူရအောင်မှာဖြစ်ပြီးဒီလိုလှုပ်ဆောင်ဖို့အချိန်တစ်နှစ်ထက်မနည်းကြာနိုင်ပါတယ်သမရအင်ဗျူတော်ကနေဒရုန်းယာဉ်အသုံးပြုမှုနဲ့ပတ်သက်လို့အရသာအခွင့်အရေးနဲ့တတိပုဂ္ဂလအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်စစ်ဆေးနေတဲ့ပြည်ထောင်စုအစိုးရဌာနတွေကိုမနေ့တနင်္ဂနွေနေ့ကသဘောတူစာကြွန်လာတစောင်ပေးပို့ပြီးတဲ့နောက်မှာအခုမူကြမ်းစာပိုင်းထွက်ပေါ်လာတာပါဒရုန်းယာဉ်အသုံးပြုပြန်တန်းစဉ်ကောက်ယူတဲ့အချက်လက်တွေကိုတချို့ချို့ရင်းချက်ထားမှုမှအပရပ်ပေါင်း180လောက်အထိပဲတင်နာခွင့်ရှိတယ်လို့မူကြမ်းမှာထည့်သွင်းထားပါတယ်ဒီနေ့အစောပိုင်းကသမရအင်ဗျူတော်မြေပြင်မှာတင်းငယ်တဲ့ဒရုန်းယာဉ်တစ်စင်းပြက်ကျခဲ့တာမို့အာဏာပိုင်တွေကဝင်းကိုပိတ်ပြီးစုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ခဲ့ပါတယ်ဝါရှင်တန်မြို့နေသူတဦးကသူလွတ်တင်ခဲ့တာဖြစ်ကြောင်းနဲ့မတော်တဆထိမရပဲဖြစ်သွားခဲ့ကြောင်းပြောကြခဲ့ပြီးစုံစမ်းမှုအတွက်ပူးပေါင်းလှုပ်ဆောင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကအညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံကိုရောက်လာတဲ့သီရိလင်္ကာနိုင်ငံရဲ့အရွေးကောက်ခံသမ္မတမေသရီပါလစီရီစီနာကိုတနင်္လာနေ့မှာအခမ်းအနားနဲ့ကျူးဆူခဲ့ပါတယ်။သီရိလင်္ကာသမ္မတဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တခြားအိန္ဒိယအရာရှိတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးပုံမခိုင်မာစေမယ့်သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးကြမယ်လို့ခန့်မှန်းပါတယ်။အခုအိန္ဒိယကြီးစင်ဟာသီရိလင်္ကာနိုင်ငံမှာကာလကြာရှည်စွာအုပ်ချုပ်ခဲ့သူမဟင်ဒရာရာဂျာပက်ကာကိုပြီးခဲ့တဲ့လကမှအနိုင်ရလိုက်တဲ့သမ္မတစီရီစီနာရဲ့ပထမဆုံးနိုင်ငံရခြားကြီးစင်ဖြစ်ပါတယ်။မစ္စတာရာဂျာပက်ကာဟာသီရိလင်္ကာနိုင်ငံရဲ့ဆယ်စုနှစ်နဲ့ချီကြာမြင့်တဲ့ပြည်ရင်းစစ်တွေအတွင်းစစ်ရာဇဝတ်မှုကျူးလွန်နိုင်ခြင်းရှိတာမို့နိုင်ငံတကာစုံစမ်းစစ်ဆေးမှုခံယူဖို့ပြောဆိုရမှာငြင်းပယ်ခဲ့သူဖြစ်ပါတယ်။ကုလသမဂ္ဂအစိုးရခန်းစာရ2009ခုနှစ်မှာပြီးခဲ့တဲ့သီရိလင်္ကာပြည်ရင်းစစ်အတွင်းတမီးအယက်သား4000လောက်ကိုအစိုးရတပ်တွေကတပ်ဖြတ်ခဲ့တယ်လို့ဆိုပါတယ်။ဒီစစ်ပွဲအတွင်းသေဆုံးခဲ့တဲ့သူစုစုပေါင်းက3000လောက်ထိရှိနိုင်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်။
လန်ငွေယူပြီးအလွဲသုံးသလုပ်ခဲ့တဲ့ရှန်ဟိုင်းမြို့ကကျန်းမာရေးရာရှိတူကိုတရုတ်နိုင်ငံတရားရုံးတစ်ခုကထောင်ဒဏ်19နှစ်ချမှတ်လိုက်ကြောင်းတရုတ်အစိုးရပိုင်စင်ဝါသတင်းဌာနကဒီကနေ့ဖော်ပြပါတယ်။ဟူယောင်ဖန်ပင်းဆိုသူဟာဒေါ်လာ 48,000 ကျော်လက်စားခဲ့ပြီးဒေါ်လာ 23,000 နီးပါးကိုအလွဲသုံးသလုပ်ခဲ့တဲ့အတွက်အလဲအဆင့်တရားရုံးတစ်ခုကတနင်္ဂနွေနေ့မှာထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။ဟူယောင်ဟာရှန်ဟိုင်းကျန်းမာရေးနဲ့ကလေးမွေးဖွားမှုထိန်းချုပ်ရေး Municipal Commission ရဲ့လက်ထောက်ညွှန်ကြားမှုဖြစ်ပါတယ်။နောက်ထပ်အမှုတစ်ခုမှာတော့အာဂရီလိုင်စာမှုပါတီတွင်စုံစမ်းစစ်ဆေးမှုတွေအရအာဏာအလွဲသုံးစားလုပ်မှုနဲ့တရုတ်ကွန်မြူနစ်ပါတီထိတ်တန်းနိုင်ငံရေးအကြံပေးပုဂ္ဂိုလ်တူကိုအရေးယူထားပြီးပါတီကထုတ်ပြစ်လိုက်ပါတယ်။ရှူယောင်ဆိုသူကလက်ငွေကိုလက်ခံပြီးအာဏာအလွဲသုံးစားလုပ်ခဲ့တာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ကွန်မြူနစ်ပါတီဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ကဒီကနေ့ပြောဆိုပါတယ်။
စင်ကာပူဝန်ကြီးချုပ်လီဆန်လုံးဟာဆီးကျိတ်ကင်ဆာအတွက်ခွဲစိတ်ကုသမှုခံယူခဲ့ပြီးခွဲစိတ်မှုဟာအောင်မြင်ကြောင်းဝန်ကြီးချုပ်ယုံကပြောပါတယ်။ဝန်ကြီးချုပ်ဟာမကြာခင်မှာပဲပြန်လည်ကျန်းမာလာမယ်လို့မျှော်လင့်ကြောင်းစင်ကာပူအထွေထွေယောဂါကုအစည်းအရုံးကြီးကစီလန်းကျောင်းဆိုင်ရာဌာနအကြီးအကဲခရစ်စတိုဖာချန်ရဲ့ပြောကြားချက်ကိုကိုးကားပြီးဝန်ကြီးချုပ်ယုံကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အသက်63နှစ်ရှိပြီဖြစ်တဲ့စင်ကာပူဝန်ကြီးချုပ်ဟာ1993ခုနှစ်တုန်းကသွေးကင်ဆာတစ်မျိုးဖြစ်တဲ့လင်ဖိုမာယောဂအတွက်ဓာတ်ကင်ကုသမှုကိုခံယူခဲ့ရပါတယ်။မစ္စတာလီဟာစင်ကာပူရဲ့ပထမဆုံးဝန်ကြီးချုပ်လီကွန်ယူရဲ့အကြီးဆုံးသားဖြစ်ပြီး2004ခုနှစ်ကစပြီးနိုင်ငံခေါင်းဆောင်ဖြစ်လာခဲ့တာပါ။
ဒီနေ့တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုမှာ President Day လို့ခေါ်တဲ့သမ္မတနေ့ဖြစ်ပါတယ်။ကျောင်းနေပိတ်သလိုတမ်းပေါင်းများစွာသောဝန်ထမ်းတွေရဲ့အလုပ်အားလည်းရလည်းဖြစ်ပါတယ်။တမိုင်းအစဉ်လာရှိသူတွေနဲ့စစ်ပြန်စစ်မှုဒဏ်ဟောင်းတွေကတမိုင်းတွင်ရဲ့ဖြစ်ရပ်တွေကိုအထိမ့်မဲ့အခမ်းအနားတွေနဲ့ဒီကနေ့မှာကျင်းပကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးသမ္မတ George Washington ရဲ့မွေးနေ့ဖြစ်တဲ့ February 22ရက်နေ့ကိုသမ္မတနေ့နားရဲ့အဖြစ်1889ခုနှစ်ကစပြီးသတ်မှတ်လာခဲ့တာပါအစပိုင်းမှာတော့အမေရိကန်ရဲ့မြို့တော်တစ်ခုတည်းမှာသာသမ္မတနေ့ကိုအလုအားလိုက်ရဲ့အဖြစ်သတ်မှတ်ခဲ့ရက1885ခုနှစ်နောက်ပိုင်းမှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့နားရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်နှစ်တရာနီးပါးအကြာ1968ခုနှစ်မှာတော့အလုသမားတွေ3ရက်ဆက်တိုက်နားနိုင်အောင်ဖေဖော်ဝါရီလရဲ့တတိယပတ်တနင်္လာနေ့ကိုသမ္မတနေ့အဖြစ်အမေရိကန်လွှတ်တော်ကပြဋ္ဌာန်းခဲ့ပါတယ်
American ပြည်ထောင်စုအရှေ့မြောက်ပိုင်းပြည်နယ်6ခုဖြစ်တဲ့ New England ဒေသမှာနင်းမုန်တိုင်းတွေတိုက်ခတ်ပြီးမူလခံမှန်းတာတဲ့ပိုးပြီးနှင်းတွေကျရောက်ခဲ့ပါတယ်။ Massachusetts ပြည်မနယ်မှာနင်းမုန်တိုင်းဝင်ရောက်ခဲ့ပြီးလေပြင်းတိုင်တွေဟာတနအိမိုင်60ကျုံနှုန်းနဲ့တိုက်ခတ်ခဲ့တယ်လို့အမတန်အေးခဲ့တဲ့ဒီလေအေးတွေတိုက်ခတ်နေတာကြောင့်ပြည်သူတွေအိမ်အပြင်မထွက်ဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းခဲ့ပါတယ်။ Boston မြို့မှာလည်းစနေနေ့နေ့လယ်ပိုင်းကတဲကတနင်္ဂနွေထိကျတဲ့နှင်းတွေဟာ14လက်မလောက်ရှိမယ်လို့ခန့်မှန်းကြပါတယ်။အပူချိန်ကအနှုတ်23ဒီဂရီဆယ်လ်စီယပ်စ်လောက်အေးတယ်လို့ခန့်စားနေကြပါတယ
်တနင်္လာနေ့ညထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြင်ညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။ယာယီတပ်တွေခံကတ်ကင်ဆောင်သူတွေဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတဲ့အချက်ဟာ2008အခြေခံဥပဒေနဲ့မကိုက်ညီဘူးဆိုရဲပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမရဲ့မေးမြန်းချက်ကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒီကနေ့ပြန်လည်ဖြေကြားခဲ့ပါတယ်။အဖြူရောင်ကတ်ကင်ဆောင်သူတွေမဲပေးခွင့်မရှိဘူးလို့ခုံရုံးရဲ့ဆုံးဖြတ်ချက်ဟာယာယီကတ်ကင်ဆောင်သူတွေအတွက်အခွင့်အရေးတွေဆုံးရှုံးစေတယ်လို့ရှုမြင်မှုတချို့လည်းရှိနေပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမမောင်ကပြောပြမှာပါ။
ယာယီတပ်တွေကလက်မှတ်ဝိုက်ကတ်ကိုင်ဆောင်သူတွေကိုပြည်လုံးကျွဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့ပြည်ထောင်စုတော်ကဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းအငြင်းပွားမှုတွေရှိနေတဲ့အတွက်ပြည်ထောင်စုတော်နာယကကအခြေခံဥပဒေခုံရုံးကိုတင်ပြမေးမြန်းခဲ့တာပါ။ပြည်ထောင်စုတော်မှာဖေဖော်ဝါရီ2ရက်နေ့ကမဲခွဲဆုံးဖြတ်ခဲ့တဲ့ယာယီနိုင်ငံသားလက်မှတ်ကိုင်ဆောင်သူတွေဖွဲ့စည်းပုံပြင်ဆင်ရေးပြည်လုံးကျွဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့ပြီးတမရရဲ့လက်မှတ်နဲ့ဥပဒေထွက်ပေါ်လာခဲ့ပြီးတဲ့နောက်အငြင်းပွားမှုတွေလည်းတောက်လျှောက်ရှိနေတာပါ။ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံကရဲ့မေးမြန်းချက်ပေါ်မှာတဝန်လွှာပြန်ပို့လာတာကိုပြည်အောင်လွှတ်တော်ကိုယ်စားလှယ်အားလုံးသိအောင်နိုင်ငံကသူတော်ဥရွှေမန်းကဒီကနေ့လွှတ်တော်အစည်းအဝေးအတွင်းထုတ်ဖော်ပြောဆိုခဲ့တယ်လို့မြေပုံမြို့နယ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ်
။ပြီးတော့နိုင်ငံသားဥပဒေအကုန်လုံးညှို့တဲ့အတွက်ဒီနိုင်ငံတော်ရဲ့အခြေခံမှုကိုညှို့တဲ့အတွက်ပုံမှန်40ချီရဒါအနိုင်ပဲအနဲ့အိဗေဖွင့်တဲ့ဆိုတဲ့အခါမှာဒီနိုင်ငံတော်ရဲ့အခြေခံမှုတွေကိုလမ်းညွှန်ချက်အဖြစ်သုံးရမယ်ဖြစ်တာကြောင့်တဲ့ဒီဝိုက်ကတိုင်ဆောင်ထားသူတွေဟာနိုင်ငံသားမဟုတ်တဲ့အတွက်အဲပေးခွင့်ရှိတယ်ဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်မှုမရှိပါကြောင်းဆိုပြီးတော့ဒီနေ့နိုင်ငံရေးစီကိုတဝန်လာပို့ပြီးတော့ပြန်ကြားပါလားခင်ဗျာ
ပြည်ရင်းကမွတ်စလင်လူနည်းစုတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားဖော်မျိုးထုတ်တဲ့ရင်းနဲ့ညီညာရေးပါတီရဲ့ပြောခွင့်ရှိသူဦးစလင်ကတော့ယာယီတပ်တွေကလက်မှတ်တွေနဲ့ပတ်သက်ပြီးတော့ခုံရုံးရဲ့ဆုံးဖြတ်ချက်ပေါ်မှာအခုလိုပြန်လည်တုံ့ပြန်ခဲ့ပါတယ်
အဲတကယ်ပါဆိုင်တကယ်ဒီဟာတွေကကျွန်တော်တို့ဘက်ကလူတွေအားလုံးနိုင်ငံသားတွေပါဒါတွေလှုပ်ချင်အားဖြင့်နောက်ဆက်တွဲပြဿနာတွေအများကြီးတက်လာနိုင်တယ်လို့ကျွန်တော်တင်ပါတယ်တကယ်နင်းနာစက်ဝန်းနေစရာလည်းကောင်းတယ်နင်းနာဖို့လည်းကောင်းတယ်ဒါမတရားသဖြင့်ဒါတွေကဟောနာတစ်ဖက်အုပ်စုတွေကပရက်ရှာတွေကအားဖြင့်ပေးနေတယ်ကျွန်တော်တင်ပါတယ
်ဝိုက်ကက်နဲ့စနခန့်ယူပွဲတွေမှာမဲပေးခွင့်ရှိတယ်လို့ဥပဒေပြဋ္ဌာန်းချက်ဟာဆိုရင်အခြေခံဥပဒေနဲ့ကွဲလပ်ချက်တွေရှိနေတဲ့အတွက်ခုံရုံးကိုအမျိုးသားလွတ်တော်ကိုယ်စားလှယ်26ဦးကလည်းအယူခံဝင်ထားပါတယ်။အခုလိုခုံရုံးကပြည်ထောင်စုတော်နာရီကထံကိုသူတို့ရဲ့ပေးပို့တဲ့မှတ်ချက်အရဖွဲ့စည်းပုံနဲ့မညီဘူးလို့ပြောဆိုချက်ဟာဒီအမှုအတွက်လည်းအထောက်အကူဖြစ်လာနိုင်တယ်လို့ခုံရုံးကိုအယူခံတင်ထားတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
။28ဖွဲ့စည်းပုံပါပုံမှန်တွေနဲ့ဆန့်ကျင်ခြင်းရှိမရှိကိုဟိုအမြဲတမ်းလိုဥပဒေတစ်ခုတင်တိုင်းငင်းခုမှုဖြစ်တိုင်းလိုအပ်ရင်လိုအပ်သလိုမေးမြန်းဖို့လိုအပ်ပြီဆိုတာတခုတော့ဒါသင်ခန်းစာရပါတယ
်ဝိုက်ကက်ကိုင်ဆောင်သူတွေဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ဟာ2008ဖွဲ့စည်းပုံနဲ့ဆန့်ကျင်သလိုဖြစ်နေတဲ့အတွက်ခုံရုံးကပေးလာတဲ့သဘောထားမှတ်ချက်ကိုကြိုဆိုတယ်လို့ဖေဖော်ဝါရီလ17ရက်နေ့ကဝိုက်ကက်နဲ့မဲပေးခွင့်ပြုရေးဆန္ဒထုတ်ပေါ်ပွဲမှာပါဝင်ခဲ့တဲ့ခေါင်းဆောင်ပိုင်းတူဦးဖြစ်တဲ့ကိုညီညီမောင်ကပြောပါတယ
်ဥရောပကျွန်တော်မေးခွန်းအပေါ်မှာခုံရုံးကဖြေတဲ့ဖြေချောက်ကိုလည်းကျွန်တော်တို့ပေါ်တယ်ကျွန်တော်တို့နေနဲ့ကြိုးဖြစ်ပါတယ်ကြိုးဆိုပါတယ်ဒါကကျွန်တော်တို့ဟိုပါပေါ့နော်ဈေးလိုက်ပေါ့နော်ကျွန်တော်တို့လိုချင်တောင်းတာနေတဲ့ project တွေလေးပဲမရှိဘူးဆိုတော့ဒေတာအတွက်ခြေပြေဟိုခရင်လိုက်ပေးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်
Ian says, well, let alone why get a few young cat guys on three, maybe when she has subido, Sanaka, you were Uri Mayo, either dog, Mazaladon, and Danny, I look dog, maybe when Uri Mama, Ted, when you said, maybe when bigger body. Time and a house shaking and Uri, yeah, Poma, Chumaro, Nanganarigabe, Chocha, and a nepata bido, maybe when she did a little popia havari. Tanya, the Uri will let she came up in Seneniama, teacher Jale Pawan Labido, Quasibone, Quelle, Subido, Taubia Nijara, Chibari.
ကိုထားပေးတယ်ကော်မရှင်ဥက္ကဋ္ဌအနေနဲ့လည်းဒီဥနေမှာအရန်ကရုံးထိုင်ပေးတယ်ဆိုတော့နိုင်ငံရေးပါတီနဲ့အားမကျက်စီတဲ့ဆိုဆိုတော့တို့အတွင်းနဲ့ဟိုသွားဆွေးနွေးလို့ရတယ်ဆိုတော့နောက်ထောင်းစင်ငါးမှာလည်းလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲကြီးကျင်းပတော့မယ်အချိန်နီးကပ်လာတဲ့အချိန်မှာတော့နိုင်ငံတကာစံနှုန်းနဲ့အညီလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွ ပလဲနံပါတ်3နဲ့ရပ်ဖက်ဖွဲ့စည်းတွေနဲ့သူကပူးပေါင်းဆောင်ရွက်တဲ့ဘက်ကိုဥတည်နေတယ်နိုင်ငံရေးပါတီတွေဘက်မှကြည့်ရင်လည်းသူနဲ့ပလဲနံပါတ်3နဲ့အနေအထားမျိုးကိုဖန်တီးပြီးတော့ပြည်တွင်းဆက်ဆံနေတယ်လို့မြင်တယ
်ရွေးကောက်ပွဲကိုကြီးကြပ်မဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းအဆင့်ဆင့်ရဲ့ဖွဲ့စည်းမှုလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့လည်းဒေါက်တာရမျိုးသိန်းကအခုလိုရှုမြင်ပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကျင်းပပြီးဖွဲ့စည်းဖို့လိုအပ်တယ်လို့နံပါတ်1ကျွန်တော်မြင်တယ်ရွေးကောက်ပွဲကော်မရှင်ရဲ့ mechanism တစ်ခုလုံးကိုကြည့်လိုက်မယ်ဆိုရင်ဆိုရကိုကိုစားပြုတဲ့လူတွေကအဲ60ရာခိုင်နှုန်းလောက်ဖြစ်နေတာကိုတွေ့ရတယ်အများကြီးညိုလေးစားတဲ့လူဟာအလွန်ဆုံးတွေ့ရမှာ40ရာခိုင်နှုန်းပဲဖြစ်နေတာကိုတွေ့ရတယ်အဲ့ဒီအများကြီးညိုလေးစားတဲ့လူကိုအစိုးရကသတ်မှတ်တာလားပြည်သူကသတ်မှတ်တာလားဆိုတော့မတည့်ကွဲဘူးအရေးကြီးဆုံးကရွေးကောက်ပွဲကော်မရှင်အစဉ်အဆက်ကိုပြင်ဆင်ဖွဲ့စည်းဖို့အရေးကြီးတယ်လို့မြင်တယ
်2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့ရွေးကောက်ပွဲဖြစ်စေဖို့ကော်မရှင်ရဲ့2015ရွေးကောက်ပွဲဆိုင်ရာကျင့်သုံးလိုက်နာရမယ့်စီမင်းစည်းကမ်းတွေမဲယုံစောင့်ကြည့်မှုတွေနဲ့မဲဆန္ဒရှင်စည်ရင်ပြုစုခြင်းဆိုင်ရာအကျိုးလှုပ်ရှားမှုအဖြစ်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဇက်တိုက်ဆိုသလိုလှုပ်ဆောင်လာနေသလိုနိုင်ငံရေးပါတီတွေဘက်ကလည်း2015ရွေးကောက်ပွဲကိုပြင်ဆင်မှုတွေလှုပ်ဆောင်နေခြင်းဖြစ်ပါတယ်ရှင်
မဆူမမရှင် VOA ကနေတင်းလာနေညပိုင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါရယ်ခုတော့ကိုကန့်ဒေတာဖက်ကစီးရဲအခြေအနေတင်ပြပါအောင်မယ်ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာမှာဖြစ်ပွားနေတဲ့စစ်ပွဲတွေကငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအဟန့်အကျားဖြစ်စေတယ်လို့တိုင်းရင်းသားကောင်ဆောင်တွေကပြောဆိုသုံးသပ်နေကြပါရယ်လက်ရှိစစ်ပွဲတွေမှာငြိမ်းချမ်းရေးရဖို့ဆိုရင်နှစ်ဖက်သဘောထားကြီးဖို့လိုနေတယ်လို့လည်းသူတို့ကပြောတာပါဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်မေခါကပြပို့ထားပါရယ်ရှင်
ကိုကန့်ဒေတာမှာစစ်ပွဲတွေဖြစ်ပွားနေတာရှည်ရမြောက်ကြမြင့်မီဖြစ်ပြီးနှစ်ဖက်အကြအဆုံးများပြားလာတဲ့အပေါ်မှာနိုင်ဟန်တာကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်ကိုကန့်ကို89ခုမှာကိုကန့်အဖွဲ့နဲ့အရင်ဆုံးအပြည့်ရတယ်ကောင်းကောင်းကြီးကိုတိမပြုထားတယ်တစ်ဖက်ကတခြားတိုင်းသားလူမျိုးတွေနဲ့ဆိုင်တော့ခွင့်ပြုတွေတောင်ပေးထားတယ်မလိုတဲ့ခါကျရင်တော့သူမျိုးဆိုတော့လည်းဒါပြောဖို့ခက်တယ်လေပုံမှန်ရက်တည်ပြီးတော့မှဟိုသဘောထားတွေရှိထားဖို့သင့်တယ်လို့အဲ့လိုတော့ပြောချင်ခုနောက်အိမ်မှာဒီမြေစီဝါနဲ့ပတ်သက်မှုရှိလားမရှိလားတော့အင်္ဂါတော့လည်းမပြတ်တတ်ဘူးတစ်ဖက်ကပြောမယ်ဆိုရင်သူကလက်အောက်ခံဒေသခံပြည်သူဖြစ်တယ်လေဒီမြေစီဝါတွေနဲ့အများကြီးဆက်ဆက်နေတာပဲမကြိုက်တော့မှလည်းဒီမြေစီဝါတွေနဲ့ဆက်ဆက်နေတယ်လို့ပြောပြီးတော့မှဟောကိုတက်ကျူးရှိနေဘာမှမပြောဘူးဆိုတဲ့အနေထားမျိုးကလည်းမဖြစ်ပြန်ဘူးလို့မြင်တယ
်နှစ်ဖက်စီရင်တင်းမာမှုတွေရှိနေတဲ့ကိုကန်းဒေသလောက်ကင်မျိုးနယ်နဲ့ပတ်သက်ပြီးဒီနေ့ကျင်းပခဲ့တဲ့ပြည်သူ့လွတ်တော်မှာအရေးကြီးအစိုးတစ်ခုကိုကျိုင်းတုံမြို့နယ်မဲဆန္ဒနယ်မှာဦးစတီဖန်ကတင်သွင်းထားပါတယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့တပ်မတော်နဲ့ပုံကြားရှင်တပ်တွေကိုအကြားချောင်းဝင်စစ်ဆက်ဖို့ကလည်းခက်ခဲနေတယ်လို့တနိုင်ငံလုံးပြစ်ခတ်ရစဲရေးနှိမ့်နှိုင်းရေးကော်မတီဒုတိယခေါင်းဆောင်ဖတူကွဲထူးဝင်းကပြောပါတယ်
။ဒီတစ်ချက်ကတော့ NCCT approval ဆိုတာဟုတ်ပါတယ်။ဆိုတော့တိုက်ပွဲဖြစ်တဲ့အပေါ်မှာ NCCT go dot d ဒီဥစားကိုကကတော့ဘာမှလည်းတင်ပြတာလည်းမရှိဘူးပေါ့နော်။အစိုးရကလည်းတာကိုတင်ပြညှိပေးပါဆိုတာလည်းမရှိဘူးဆိုတော့ NCCT ကဒါတင်ပြမှုမရှိဘဲနဲ့ကျွန်တော်ဘယ်လိုမှတော့တွားပြီးတော့ရှင်းပြလို့မရဘူးပေါ့နော်။ဒီနေရာမှာကျတော့တိုက်ပွဲနဲ့ဖြစ်တာတစ်ဖွဲ့ချင်းရဲ့ဆုံးဖြတ်ချက်နဲ့လုပ်ကြတာကိုဒီတော့တကယ်လို့ပြစ်ခိုင်းရစေရဖို့အတွက်တော့တိကျစင်တဲ့ဖြစ်စဉ်တစ်ခုပေါ့နော်။ဒါတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့လည်းအဲ့လိုပဲပြောလို့ရတယ
်။ February 14-15ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကတပ်နဲ့ခဲယမ်းတွေအပြင်မူရစ်စေဝါတွေပါတင်းစဲထားမိတယ်လို့ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးကိုကန့်အဖွဲ့ကိုမေးမြန်းတာမှာစုံစမ်းစစ်ဆေးနေဆဲဖြစ်တဲ့အတွက်ဖြေကြားဖို့မရှိသေးဘူးလို့ပြောပါတယ်။ကိုကန့်ဖုံချရှင်တက်တွေနဲ့ပတ်သက်ပြီးအမျိုးမျိုးဝေဝဲမှုတွေထွက်ပေါ်လျက်ရှိပါတယ်။ဒီအပေါ်မှာနိုင်ငံလုံးအပြစ်ခက်ရစဲရေးညှိနှိုင်းရေးအဖွဲ့ခေါင်းဆောင်နိုင်ဟန်တာကအခုလိုတုံ့တက်ပါတယ
်။အဲအင်္ဂါတို့သူတို့ကိုစားတော့ဆွေးနွေးပေးရမှာပေါ့။ကိုတိုင်ဝင်ဆွေးနွေးလို့မရရင်တော့အင်္ဂါတို့ကတော့သူတို့ကိစ္စကိုထက်သွင်းပြီးတော့ဆွေးနွေးပေးရမှာပဲ။တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ဆိုတာချုပ်တဲ့နေရာမှာသူတို့မပါဘူးဆိုရင်ဒီတနိုင်ငံလုံးအေးချမ်းဖို့ဆိုတာတော့မဖြစ်နိုင်ဘူးလေ။နောက်ဒီပြစ်ခတ်ရစဲရေးမှာလည်းတိမပြုဖို့လိုတယ်လို့အင်္ဂါတို့ကမြင်တယ
်။ကိုကန့်ပြည်သူတဦးဖြစ်တဲ့ကိုကန့်ဒီမိုကရေစီနဲ့ညီညွတ်ရေးပါတီကအတွင်းရေးမှူးဦးအောင်လှိုင်ကစစ်ပွဲတွေဖြစ်နေတာနဲ့ပတ်သက်ပြီးအခုလို VOA ကိုပြောပါတယ
်။ဒါအဲ့ဒါလေကျွန်တော်တို့စိတ်မကောင်းတာကလည်းလို့ဘာမှပြောလို့ဆိုလို့လည်းမရဘူးဖြစ်နေတယ်။ဒါတော့ငင်းချင်းတော့ဖို့ပဲကျွန်တော်တို့ကလိုလားတာတော့ဒါပဲပေါ့ဗျာเนาะကျွန်တော်တို့ကျွန်တော်ဘာမှဝေဖန်ပြောလို့လည်းမကောင်းပါဘူးเนาะ
လက်ရှိတနိုင်ငံလုံးအပြစ်ခက်ရစဲရေးလက်မှတ်ထိုးဖို့အတွက်အစိုးရဘက်ကတိုင်းရင်းသားအဖွဲ့16ဖွဲ့ကိုသာတရားဝင်သတ်မှတ်ထားတာမို့ကိုကန့်ကိစ္စမှာဂျားဝင်ညှိနှိုင်းဖို့မရှိသေးဘူးလို့မြန်မာငြိမ်းချမ်းရေးလုပ်ငန်းကော်မတီ MPC ကပြန်ကြားရေးတာဝန်ခံဦးလာမောင်ရွှေက VOE ကိုပြောဆိုလိုက်ပါတယ်
အခုမြန်မာနိုင်ငံရဲ့ညီညာရေးပေါ်ဆောင်ရေးဖြစ်စဉ်မှာဘူဝါရကိုကျွန်တော်သမားဘာကွေးဦးကျော်အပါဝဲ17ဦးပါတဲ့ပို့ပေါ်မှာရနေပြီးတော့ဘူဝါရချပြတာရှိပါတယ်။အဲ့ဘူဝါရကိုပဲလုပ်ငန်းကော်မတီအကောင့်ထဲပေါ်တယ်ဒီအကောင့်ထဲပေါ်တာကို NPC အနေနဲ့ကျင်းမှုအဖွဲ့လိုမျိုးဆောင်ရတာရှိပါတယ်။အဲ့ဒါကျွန်တော်တို့ပေးထားတဲ့ဘူဝါရမှာက4အပေါင်းနဲ့စပြီးပြဿနာရရေးကိုသူတို့နဲ့လက်မှတ်ထိုးမယ်။ပြီးရင်တော့SCA ထိုးဖို့ကတော့ဒီ14အပေါင်းနဲ့ပဲဆောင်ရွက်ဖို့ပြောတာပေးထားတာရှိပါတယ်
တမရော်ကာကွယ်ရေးဦးစီးချုပ်ကလည်းလောက်ကင်ဒေတာအတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာအချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တိုက်ထုတ်ဖို့သာရှိတယ်လို့ထုတ်ဖော်ပြောဆိုထားပါတယ်။လက်ရှိမှာကိုကန့်တိုက်ပွဲတွေကြောင့်တမရော်ဘက်မှ52ဦးကြာဆုံးပြီး82ဦးဒဏ်ရာရရှိထားတယ်လို့ထုတ်ပြန်ကြေညာထားပါတယ်။က ိုးကန်ဖုံကြားရှင်တပ်ဖက်ကတော့26ဦးကြာဆုံးထားတယ်လို့နိုင်ငံပိုင်မီဒီယာတွေမှာထုတ်ပြန်ထားပါတယ်။တိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့တပ်မတော်သားတွေကိုဒီကနေ့မှသမရဦးသိန်းစိန်ကတွားရောက်ကြည့်ရှုခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်မင်းအောင်လိုင်းကလည်းမနေ့ကတွားရောက်ကြည့်ရှုခဲ့ပါသေးတယ်။လက်ရှိနောက်ဆုံးရသတင်းတွေအရလောက်ကင်မျိုးနဲ့အနီးနားပတ်ဝန်းကျင်မှာနှစ်ဖက်ထိတွေ့မှုငြိမ်သက်နေတယ်လို့သိရပါတယ်ရှင်။
မေခသတင်းပေးပို့ထားတာပါတစ်ဆက်ထဲမှာပဲကိုကန့်တိုက်ပွဲမှာမြန်မာတပ်မတော်ဖက်ကလုံးဝအလျှော့ပေးသွားမှာမဟုတ်ဘူးလို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကပြောဆိုလိုက်တယ်လို့ကိုကန့်တွေဖက်ကလည်းပြန်ပြီးခုခံသွားမှာဖြစ်တယ်လို့ MNDAA ဖက်ကလည်းပြောဆိုထားတာပါအခုဖြစ်နေတဲ့ကိုကန့်ဒေတာပဋိပက္ခကိုစစ်ပွဲနဲ့ဖြေရှင်းမယ်ဆိုရင်အကြအဆုံးပုံများလာဖို့ပဲရှိတာကြောင့်နှစ်ဖက်စကားပြောဖို့လိုတယ်လို့မြန်မာနိုင်ငံရေးလေ့လာသူတွေကသုံးသပ်ပါတယ်မအင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပါ
ကိုကန့်တင်းဆောင်ဖက်ကဝင်ရောက်တိုက်ခိုက်တာဟာနိုင်ငံတော်ရဲ့အစိတ်အပိုင်းကိုထိခိုက်လာတာကြောင့်လုံးဝလျှော့ပေးသွားမှာမဟုတ်ဘူးလို့မြမတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကဖေဖော်ဝါရီလ14ရက်နေ့မြမစာနယ်ဇင်းသမားတွေနဲ့တွေ့ဆုံပွဲမှာပြောဆိုသွားပါတယ်။ကိုကန့်တပ်ဖွဲ့ဖြစ်တဲ့ MNDAA မြမနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစုကတော့ကိုပိုင်ဒေတာအုပ်ချုပ်ခွင့်ရရေးအတွက်တွေ့ဆုံဆွေးနွေးရေးကိုလိုလားပေမဲ့မြမစစ်တပ်ရဲ့ထိုးစစ်ကိုခုခံသွားမှာဖြစ်တယ်လို့ကိုကန့်တက်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြန်လင်းက VOE ကိုပြောပါတယ်
။ဒီတော့ပြီးတော့တိုက်မယ်ထိုးစစ်စင်မယ်ဆိုနေကြတော့ခုခါမှာပေါ့ဗျာ။ဒီတော့ဒီပြည်တိုင်းတိုင်းကြီးကလည်းသူပါပဲ။ရှင်းမှာတဲ့ဒီလိုပြုစီဖက်တော့ဒီတော့စလက်ကဲဆိုရှင်းမှာတဲ့ကုဒဲအုပ်ချုပ်ခွင့်ရတိတာပဲလိုလားပါဗျာ
။ဒီတိုက်ပွဲဒီလိုဖြစ်နေတဲ့အချိန်မှာတရုတ်ဆိုရပံပိုးနေတယ်ဆိုတော့ဆွဆွဲချက်တွေလည်းရှိပါတယ်။ဆိုတော့ဒီပေါ်မှာဦးထွန်းမြန်လင်းတို့ဘက်ကရောဘယ်လိုတုံ့ပြန်မလဲရှင်
။အော်လုံးဝမရှိပါဘူးခင်ဗျ။ဒီနိုင်ငံတွေပြီးတော့မှကျတော့ထောက်ပံ့တာတို့ထောက်ခံတာတို့မရှိပါဘူးခင
်အရင်နာဖဆစ်ဆိုးရလက်ထက်ဥဖုံကြားရှင်ဥဆောင်တဲ့ကိုကန့်တက်ဖွဲ့တွေနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးတဲ့အချိန်တုန်းကနှစ်ဖက်နယ်မြေထိန်းချုပ်ရေးသဘောတူညီမှုတွေရခဲ့တဲ့အကြောင်းမြန်မာစစ်တပ်မူဟောင်းဗိုလ်မှူးဟောင်းဦးအောင်လေးထွတ်ကလည်းပြောပါတယ်အ
ဲ့တော့သဘောတူညီတဲ့အခါမှာဒီလက်နက်ကင်တက်တွေကိုဘသူကဘယ်နေရာကိုမသွားဘူးဘသူကဘယ်နေရာမသွားဘူးဆိုပြီးတော့မှဘောတင်ကြီးယူခဲ့ပါလေ။ဟိုကိုကရဲ့အဆက်ပါလေ။ချင်းချူရော်ရဲ့အထက်ကိုကျွန်တော်တို့ဒက်နက်ကင်တက်တွေကတော့ပဲမပေးပါဘူး။အလားတူပဲကိုကနေရာလဲချင်းချူရော်ကျော်ပြီးတော့ဒီကျွန်တော်တို့နယ်ထဲကိုလာလို့ရှိရင်လက်နက်ကင်ပြီးလာလို့မရဘူး။ယူနီဖောင်းဝတ်လာလို့မရဘူး။အဲတော့ကျွန်တော်တို့ကလည်းကိုကနယ်ထဲကိုဗိုလ်ချုပ်ကြီးတွေသွားမယ်ဆိုရင်ကိုကဒီငင်းရေးဖွဲ့ရပြီးတော့မှဝင်ခွင့်ပြုမှကျွန်တော်တို့ကသွားတယ်နေရာမျိုးဒါအပေးယူကျွန်တော်တို့သဘောမျိုးနဲ့ကျွန်တော်တို့လုပ်ကြတယ်ပုံသားရှင်ကတော့သူ့နေရာသူပြန်လာဆိုတော့လေဟိုမှန်တယ်လို့ပဲပြောမှာဗျာဒါကကိုကဒေတာပဲလေဒီနေရာလေသူတို့ကိုပိုင်အုပ်ချုပ်ခွင့်ဆိုပြီးပေးထားတာသူတို့ဘိန်းလုပ်တယ်အဲ့နဲ့ဆက်ဝင်ရှိတယ်ဆိုပြီးအကြောင်းပြပြီးတော့မောင်းထုတ်ရတာတကယ်တော့အဲ့တော့ဒါကအရင်တော့ကဒီစစ်စိုးရရဲ့မြစ်ခဲ့တဲ့ကိစ္စတွေဗျာ2009ခုနှစ်က
ဟုတ်ကဲ့အဲ့ဒီမှာခုမှတိုက်ပွဲတွေဘာကြောင့်ပြန်ဖြစ်လဲပေါ့နော်ဘယ်လိုမြင်လဲရှင
်ကျွန်တော်အမြင်ကတော့တရုတ်ကကနေကစားရလို့ကျွန်တော်ထင်တယ်ဗျ။ဘာဖြစ်လို့လဲဆိုတော့ပုံကြားရှင်ရဲ့ဒီစိတ်ထုတ်ကားတဲ့ဥစ္စာတွေအားလုံးကိုသူတို့လစ်ထုတ်ပေးလိုက်တယ်။နော်လူရစစ်သားရှိပြီးသားကိုကမ်းပါနော်။တနက်လည်းရှိပြီးသားဝါစီယာချိန်မီပြီလို့ရတယ်။ရှိလည်းရှိပြီးသားနော်။ဘယ်လိုပြောတော့ surprise ဟူထောက်လည်းရှိပြီးတော့ဘုံမြမလောက်ကြိုက်ဒီပါတိုင်းရင်းဆိုင်ရင်တော့ဂျဲဝစစ်သားထောက်လည်းရှိပြီးတော့ရှိရတာမထောက်တာဖြူလို့ဝင်တိုက်ပေးတာ။ဒီလိုပဲကကစားရတဲ့သဘောမျိုးလို့ပဲကျွန်တော်မြင်တယ်။ကျွန်တော်ချာကြည့်နေတာကတော့ဒါအခုကိုယ်ရဲဘော်ကြီးရာရှိကြသွားတော့ဗျဒေါသတော့ဖြစ်တာပေါ့စိတ်တော့မကောင်းဘူးဒါနဲ့ရေရှည်မှာတော့စစ်ပွဲနဲ့ပြေရှည်မယ်ဆိုရင်တော့သူကစစ်သားတွေလည်းကြာဆုံးများနိုင်တယ်ဟိုဘော်နဲ့သူ့နဲ့သူကကြွားလဲကြွားပြီးသားပဲခုနကပြောဆိုသွားသိမ်းတင်းလို့ရမယ်ခဏပဲနေလို့ရမယ်ဒီလိုမျိုးကျွန်တော်တို့ရှိတယ်အဲ့တော့ဘာပဲဖြစ်ဖြစ်တော့တင်းကြီးတစ်ဖုံဖုံနဲ့တော့အေးချမ်းမှုရအောင်တော့စကားပြောတဲ့စင်ကိုပဲကျင့်သုံးသင့်တယ်လို့ကျွန်တော်မြင်တယ်လေ
လက်ရှိကိုကန့်ဒေတာတိုက်ပွဲတွေကြောင့်လောက်ကင်မျိုးတဝိုက်မြေလက်ဒေတာကနေတွားရောက်လောက်ကင်နေကြတဲ့အလုသမားတွေဟာနေရရင်ကိုပြန်လာနေကြပါတယ်။စစ်ပြေးဒုက္ခတဲ့အချို့ကတော့လာရှုံမြို့မန်ဆူဖုန်ကြီးကျောင်းကခိတခလုံခွင့်ပေးထားပါတယ်ရှင
်။မအင်ဂျင်နိုင်မင်းမြန်တင်ပြသွားတာပါ။ VOA American အတန်းရဲ့တင်းလာနေညပိုင်းစီစဉ်တွေကိုည10:00အထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးအတန်းလွှင့်မိနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးလို့ရတယ်။ဒါမှမဟုတ်လည်းတည်တခြင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ကြောင်းပါရှင်။ burmese@voanews.com ပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 32 51တို့ကနေည10နာရီထိထုတ်လွှင့်ပေးနေတာပါဒီကနေ့နားဆင်ရမယ့်စီစဉ်တွေထဲမှာတော့
Sony Father လို့ခေါ်တဲ့လူတွေကကိုအရန်လဲတော်တဲ့အပြင်စိတ်ထားလဲမှန်တဲ့အတွက်ကိုပိုင်းအနာကိုယူဖို့မစင်စားပဲနဲ့တိုင်းပြည်အတွက်အရန်ကောင်းတ
ဲ့ Connecticut University မှာမဟာသိပ္ပံပွဲစီပူရင်းတင်ကြားရေးလက်ထောက်အဖြစ်အလုပ်လုပ်နေတဲ့ကိုညံပိုင်တင်ရဲ့အယုံကြည်ရာကိုနားဆင်ရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး blogger တွေပြောသမျှနဲ့တက်တန်ရောင်တင်လွှာတွေကိုနားဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်တဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်တဲ့အတွက်မဲခေါင်မြေဝအောက်ဖက်ပိုင်းမှာမီဂါဝတ်160ရှိတဲ့ရေအားလျက်စစ်တီဆောင်မဲ့အစီအစဉ်ကိုရွှေ့ဆိုင်ထားဖို့ Laos အစိုးရဟာဖိအားပေးမှုတွေနဲ့ရင်ဆိုင်နေရပါတယ် Friends of the Lower Mekong River မဲခေါင်မြေအောက်ပိုင်းဒေသမိတ်ဆွေများနိုင်ငံအဖွဲ့ကကိုယ်စားလှယ်ပြီးခဲ့တဲ့သတင်းပတ်အတွင်း Laos နိုင်ငံမှာတွေ့ဆုံခဲ့ကြဒါကလည်းတဟာဘလောက်အရေးပါတယ်ဆိုတာကိုမိမောင်းထိုးပြနေတာဖြစ်တဲ့အကြောင်း VOA သတင်းထောက် Ron Corbin သတင်းပေးပို့ထားတာနဲ့အတူဆယ်တိဆောက်ပုံကွာခြားမှုတွေအကြောင်းမြန်မာနိုင်ငံကပညာရှင်တဦးရဲ့ပြောဆိုထားတာတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်
တောင်ဆဖုံးဆဲလို့ခေါ်တဲ့လာအိုနိုင်ငံအတွင်းအသစ်တည်ဆောက်မဲ့ဆဲကိုဆိုင်းငံ့ထားခြင်းထားဒါမှမဟုတ်ရင်လဲလုံးဝရပ်တန့်ပြေးရေးလာအိုအစိုးရကိုနိုင်ငံရေးအရာဖိအားပေးဖို့မဲခေါင်မြေဝမ်းအောက်ပိုင်းမိတ်ဆွေနိုင်ငံများအဖွဲ့စတင်ဖွဲ့စည်းခဲ့တဲ့2009ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပြီးဒီတွေ့ဆုံပွဲကိုဒေသရင်းနိုင်ငံတွေကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြတာပါအမေရိကန်ဒေါ်လာတန်း600လောက်အကုန်ကျခံပြီးလာအိုနိုင်ငံတောင်ပိုင်းဆစ်ဆဖုံတောင်ဒေသဖုံးရေတကောမှာတည်ဆောက်မဲ့အဲ့ဒီဆဲဟာကမ္ဘောဒီးယားနိုင်ငံနယ်စပ်နဲ့2ကီလိုမီတာလောက်သာဝေးပါတယ်။ဒီဆဲကြီးတည်ဆောက်လိုက်တဲ့အတွက်ဒေတာတွင်းမှာစီးပွားရေးအရာဖုံပြိုးတိုးတက်မှုတွေရှိလာနိုင်မှာဖြစ်ပေမဲ့အရှိတောင်အာရှတိုက်အတွင်းနေထိုင်နေကြတဲ့တန်ပေါင်းများစွာသောပြည်သူတွေအသက်ရှင်နေထိုင်ရေးအတွက်အရေးပါတဲ့တက်ရှိတရဘာတွေတော်ရန်တိရစ္ဆာန်တွေသစ်ပင်မျိုးစိတ်တွေထိခိုက်ပျက်စီးစေမယ်ဆိုပြီးတဘာဝပတ်ဝန်းကျင်ထင်းထင်းဆောင်ရှောက်ရေးသမားတွေကစိုးရိမ်ပူပန်နေကြတာဖြစ်ပါတယ်။ဒါဟာမဲခေါင်မြေဝမ်းဒေသအောက်ဖက်ပိုင်းလာအိုနိုင်ငံအတွင်းမှာဒုတိယမြောက်ဆဲကိုတည်ဆောက်ဖို့ကြိုးစားကြတာလည်းဖြစ်ပါတယ်။အမေရိကန်ဒေါ်လာ 3.8 ဘီလီယံကုန်ချခံတည်ဆောက်မဲ့ဆာယာဘူဒီပထမဆဲဟာလည်းတဘာဝပတ်ဝန်းကျင်ပေါ်အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေနိုင်တယ်ဆိုပြီးအခြေတည်ငင်းခုန်ခဲ့ကြရတဲ့ဆဲဖြစ်ခဲ့ပါတယ်။လာအိုအစိုးရကတော့အခုဆောက်မဲ့ဒေါန်ဆဟောင်းဆဲအတွက်လိုအပ်တဲ့ဒေတာရင်းအကြံဉာဏ်ရယူမှုတွေလှုပ်ဆောင်နိုင်ဖို့6လအချိန်ပေးဖို့သဘောတူထားပါတယ်။ဒီလိုသဘောတူကြတာဟာဇန်နဝါရီလကုန်ပိုင်းလောက်ကဖြစ်ပါတယ်။ဒါပေမဲ့ဆဲမဆောက်ခင်လိလာမှုတွေအများအပြားလှုပ်တင့်သေးတယ်ဆိုပြီးစိုးရင်ပူပန်စိတ်နဲ့ဝေဖန်ထောက်ပြနေကြတာတွေကိုဂရုမစိုက်ပဲဆဲကိုမကြခင်မှာစောက်တော့မယ်လို့လာအိုအစိုးရအရာရှိတွေကအခုလေးတန်းပြစ်လာနေပြီဖြစ်ပါတယ်။ဩစတြေးလျ၊နယူးဇီလန်၊ EU ဥရောပသမဂ္ဂ၊ဂျပန်၊တောင်ကိုရီးယား၊အာရှဖွံ့ဖြိုးရေးဘဏ်၊ကမ္ဘာ့ဘဏ်နဲ့အမေရိကန်ပြည်ထောင်စုကကိုယ်စားလှယ်တွေပါဝင်တဲ့မဲခေါင်မြေဝမ်းအောက်ပိုင်းဒေသမိတ်ဆွေနိုင်ငံများအဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ပြီးလာအိုနိုင်ငံတောင်ပိုင်းဖက်ဆေမှာပြုလုပ်ခဲ့တဲ့စီဝဘွဲကတော့ရေအရင်အမြင့်လောင်စာဆွမ်းအင်လိုအပ်ချက်အစားအသောက်လုံခြုံရေးစတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်ကဥဆောင်ပြုလုပ်ခဲ့တဲ့ဒီစီဝဘွဲကဒေါန်ဆာဟောင်းဆဲစောက်ဖို့လာအိုအစိုးရအနေနဲ့ပြန်စင်စားသုံးသပ်ဖို့အတိပေးတိုက်တွန်းတဲ့စီဝဘွဲဖြစ်တယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Carl Thayer ကပြောပါတယ်။
So I think the Friends of the Mekong and organized diplomatically because the Don Sahong is not as expensive as the Saiburi Dam. It's small beer.
Don Sahong say, "Yin ga Saiburi se lao, kong jia ma mia wu su lo, lao su yao ni ne, se sao mei si xing wu phet pi lai mei su yin le, phet lu ya la jiao, Mekong mi mei sui mia phoe ga di si wu ba wu lou da lu wei jin lo the ma le."
ngaphang longan ne nyi ye sin sin mu po sojo pe nai ne atwe cambodia ne bienna nai ngan lo ga le di se saung mae kaisa ko pyan tong tat be bo a pyin than si yong ni ja de lo khar te ya ga pyo ba de de ta ngan lu du ne tabawa pa won jin po ye ro ye shi a cho te ya mu de shi nai na chaung se de ko ma phit ma ni saung ja ra me so yin le sojo phit thun sin mu nae nai nai mya nae nai nai ni lan ko ywe che ti saung ta myo ko pinya shi ni ga a chan pe le shi ba de
နောက်ဆက်တွဲဆိုဂျိုဖြစ်ပေါ်စေတဲ့ဆယ်တွေကဘယ်လိုဆယ်မျိုးစောက်ရင်တင့်တော်တယ်လဲဆိုတော့ဆယ်တွေရဲ့ကွာခြားချက်ကိုတော့ EIA Environmental Impact Assessment အဖွဲ့မှာလက်ရှိတာဝန်ထမ်းဆောင်နေသူလည်းဖြစ်မူပင်တက်ကတူရုတ်ခပေးတာဌာနကအငင်းစားပါမောက်ခဟောင်းလည်းဖြစ်တဲ့ဥညုံမောင်ကအခုလိုရှင်းပြပါတယ်ဒီမှာတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့ခုဒီကမ္ဘာပံကိုရေရောစုချက်အရာပေါ့နော်ခုစတိုရ
ုံးပြီးတော့ clear ဖြစ်ထုတ်ပါအောင်အဲ့ဒါကိုကျွန်တော်တို့ခေါ်တာ storage type ပြီးတော့ခေါ်ပါတယ်အဲ့ဒီလို storage type ကထိခိုက်မှုများတဲ့အတွက်အဲ့လိုမလုပ်ခိုင်းတဲ့ပုံကျွန်တော်တို့ဒီ run off type ဆိုတာခေါ်တာရှိပါတယ်ဒီကဘာလို့ဆိုလို့ရှိရင်ဒီမြစ်ကနေပြီးတော့ရေကိုဟိုရေလွှဲမြောင်းနဲ့လွှဲယူပြီးတော့အဲ percentage ကတစ်ခါကျ 20% လို့ 10% လို့လွှဲယူတာရှိပါတယ်လွှဲယူပြီးတော့မှကျွန်တော်တို့ topographic ဟိုဘာလို့ gradient ခေါ်တော့ကျွန်တော်တို့အနည်းအမြင့်ပုံမှာယူပြီးတော့ topographic gradient ကိုတုံးပြီးတော့ကျွန်တော်တို့အဲ့ဒီရေကိုအောက်ကိုပိုက်နဲ့ထိုးချပြီးတော့မှဆက်ကိုလဲတာအဲ့ဒါကိုကျွန်တော်တို့ run off type လို့ခေါ်ပါတယ်အဲ့ကြောင့်ကျွန်တော်တို့ဒီမှာတော့ဟိုကျွန်တော်တို့တိုက်တွန်းနေတာပေါ့ဒီရလူတွေတိုက်တွန်းနေတာတော့ဒီအီယော်ရီတို့တာနေလို့မှာလို့ကျွန်တော်တို့ storage type ကိုမတုံးမနေ run off type ကိုတုံးပါလို့ဆိုတော့တိုက်တွန်းနေတာရှိပါတယ်ဒီရလူတွေကတော့ပေါ့နော
်ဟုတ်ကဲ့
အဲ့ဒီဟိုမှာလဲအဲ့လိုဆိုလို့ရှိရင်တော့ပို့ပြီးတော့ကောင်းပါလိမ့်မယ်ကျွန်တော်တို့ဥပမာဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာပထမဆုံးရရလျက်ဖြစ်လုပ်ခဲ့တဲ့ကျွန်တော် blue chong အဲကျွန်တော် lobby တာပေါ့နော
်ဟုတ်ကဲ့
အဲ့ဒီ blue chong မှာဆိုလို့ရှိရင် blue chong ရဲ့ဒီရလျက်ဖြစ်ထုတ်လုပ်တဲ့ပုံစံကအဲ run off type story type ဟုတ်ဘူးဂျပန်ပထမဆုံးလုပ်တာအဲ run off type အဲ့လို type ကပေါင်းချင်ဖြစ်ခဲ့မှုလည်းတက်ပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီတခြားထိခိုက်မှုတော့ရေးစီချောင်းကိုထိခိုက်မှုလည်းဒီမှာနည်းပါတယ်ဟဲ့ဒါကြောင့်ဒီမှာတော့အဲ့ဒါတိုက်တွန်းနေကြရရှိပါတယ်ကျွန်တော်မဲကောင်တော့မဲကောင်ကတော့story type ဒီကိုလောက်ထားတာရှိတာပေါ့နောက်ကြတော့နောက်လုံးမဲ့ဟာတွေကျွန်တော်လည်းကျွန်တော်ဒီ information ကျွန်တော်မရှိပါဘူးအဲဒီပေါ်မှာကျွန်တော်တို့အယူအဆကွဲကြတာတော့ရှိပါတယ်သို့တော်လည်းပေါင်းချင်ထိခိုက်မှုလဲတယ်ဆိုတာတော့ဒါအဲကမဟိုဒဏ်ရာအဖွဲ့ဆိုတာရှိပါတယ်ဒီအဲ့ဒီအဖွဲ့ကလည်းဒါကိုလက်ခံကြတာဖြစ်တယ
်ဟုတ်ကဲ့ဒီဟိုဟာလာဆရာဒီ run off type ကိုလာဆရာ
run off type ကိုအ
ော်ဟုတ်ကဲ့ဆိုတော့ဆရာကြီးဒါဆိုလို့ရှိရင်တခြားဒီမြစ်တွေပေါ်မှာဗျာစောစောပြောတဲ့တန်လွင်တို့ဘာတို့အပေါ်မှာရောစောက်နေတဲ့ဆယ်တွေကဒီဟာတွေကဘယ်လိုပုံစံတွေလဲဆရာဗမာပြည်မှာရောအဲ့ဒီစောစောကဒီ blue chong လို run off type ကဘယ်နှခုလောက်များရှိပါလဲ
ကျွန်တော်တို့ခုလောလောဆယ်တော့အဲ့ဒီခုလုံနေတဲ့ဟာတွေကျွန်တော်လုံမယ်လို့တန်လွင်တို့အရာတွေတို့လုံမယ်လို့သူတို့ယာထားတဲ့ခုတော့မလုံသေးဘူးပေါ့နော်လုံမယ်လို့ယာထားတဲ့ဟာ story တိုက်ပြီးပါငါတို့တိုက်မဟုတ်ဘူးအဲ့ဒီအဲ့ဒါကြောင့်မို့ကျွန်တော်တို့ကတော့ run off type ကိုလုတ်ပါလို့တိုက်တွန်းတာနော
်ဆိုတော့ဒီအခုကျွန်တော်တို့နောက်ပိုင်းမှာဖြစ်လာတဲ့ဒီမြစ်ဆုံဆယ်ဆိုတာကရောဆရာအဲ့ဒါကလည်းဘယ်လိုပုံစံမျိုးလဲဆရာ
အဲ့ဒါကလည်း story type ပဲဆရာ story type တရားတော့ကို flooded area လည်းများပြီးတော့ထိခိုက်မှုကတိတ်များပါတယ်ပြီးတော့အဲ့ဒီဒီဟွာပေါ့နော်ကျွန်တော်တို့ dam ရဲ့အမြင့်ပေါ်မှာပုံတည်ပြီးတော့အဲ့ဒီပြိုးကျနိုင်တယ်ပေါ့မရင်နေပါရဲ့ကြောင့်ပြိုးကျနိုင်တဲ့အန္တရာယ်လည်းတိတ်ကြီးအဲ့ဒီဟို run off type တော့ဒါကြီးမရှိပါဘူး။အဲ့လို bricks နဲ့နေတယ်ပေါ့န
ော်။လာဝနိုင်ငံအတွင်းကမဲခေါင်မြစ်ပေါ်မှာဒီဆယ်ကိုဆောက်လောက်ခြင်းအပြင်ပင်မမြစ်ရေစီးဆင်းမှုပိတ်သွားမှာဖြစ်တဲ့အတွက်6တွေ့ရာသီမှာငါးတွေရှေ့ပြောင်းနေထိုင်မှုကိုအဟန့်တားဖြစ်စေမှာဖြစ်တယ်လို့ရှားပါတရိတ်ဆန်စင်းမှာပါနေတဲ့အရာဝတီမြစ်ထဲကလပိုင်တွေကိုပါချင်းချောက်မှုတွေပြုလာနိုင်တယ်လို့သိပ္ပံပညာရှင်တွေက၆ပြပြောဆိုနေကြတာပါ။လ လောက်နိုင်ငံရင်ဆိုင်နေရတဲ့လျက်စစ်တာအားလိုအပ်မှုအတွေ့ဒေသခံအနေနဲ့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေရှည်ဖြည့်ဆည်းပေးနိုင်မဲ့ရေအားလျက်စစ်ဆဲကိုဘယ်လိုတည်ဆောက်ရင်ကောင်းမလဲဆိုတဲ့ဆွေးနွေးမှုအသစ်တွေကိုစတင်ပြုလုပ်နေပြီလို့မက်ခွန်မြေအောက်ပိုင်းဒေသမိတ်ဆွေနိုင်ငံများအဖွဲ့ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းအစီအစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်သတင်းလာနေညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနေ့ခင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင်ခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်မြအစီအစဉ်ရဲ့အလဲပါမဆူမြတ်မုံအစီအစဉ်တင်ဆက်ထားတာကိုကိုသားညွန့်ဦးကအကူအညီထားပါရရှင
် Où est le restaurant?Combien de personnes?
Masumya mungi bari lou ni da le bya. Ba saka da ni do.
Ko da nyu khna le ni yo khna le ni yo. Di ma Google Translate ko san ni da.
Oh, di to lo rong ga Google ga update lou lite su de Google ba da bian app la bya. To to pu kaung twa la bya. Di chang u lo saung ma ri to myan myan ma yi ni ja da ro tui ye.
Aku san chi ni da law ga ro ma so ba u. Khuna rong ga English ga ni pin tit lo ba da bian na o san chi ni da. A tan thwat de ya ro di sat ga byo ni da so ro. De ge lu tiao byo ni de lo myo ro ati ja ma mhan u. Da mya to to le ni sat ba de.လမ်းနံပါတ်တွေပါတယ်ဆိုလို့ရှိရင်ဘယ်လမ်းကိုပြောနေတာလဲဆိုတာမျိုးလောက်ကတော့သဘောပေါက်ပါတယ် Google Translate App အစ်စ်နဲ့ပတ်သက်ပြီးတော့ Google ရဲ့ blog မှာဆိုထားတာကတော့သူတို့ရဲ့ Google Translate application ထည့်ထားတဲ့ mobile လက်ကင်ဖုန်းတွေကိုအသုံးဝင်တဲ့ဘာသာပြန်ဆက်တွေအဖြစ်နဲ့သုံးနိုင်အောင်လို့ရည်ရွယ် update လုပ်ထားတာပါတဲ့
အခု update လုပ်ထားတဲ့ Google ဘာသာပြန် app ကဖုန်းရဲ့ကင်မရာနဲ့ microphone ကိုသုံးပြီးတော့လမ်းပေါ်ကဆိုင်းဘုတ်တွေ poster တွေကိုချက်ချင်းဘာသာပြန်ပေးနိုင်ပြီဆို
ဟုတ်တယ်ကျွန်တော်အခုနောက်ကပဲအဲ့ဒါစမ်းနေတာဥမာဆိုင်းဘုတ်တစ်ခုကိုသူ့ရဲ့ app ထဲမှာပြထားတဲ့အတိုင်းကင်မရာနဲ့ချိန်ရိုက်လိုက်ပြီဆိုတာနဲ့အဲ့ဒါဘာတွေပြောထားလဲဆိုတော့ချက်ချင်းဆိုသလိုဘာသာပြန်ထားတဲ့စာတွေပေါ်လာတယ်။ internet ချိန်မထားလို့ရှိရင်လည်းအဲ့ဒီဘာသာပြန်ပေးတဲ့ function သုံးလို့ရတယ်
။အဲ့လိုမျိုးကအရင်ကတည်းက Google Translate app ကလုပ်ပေးနိုင်တာပဲမဟုတ်ဘူးလားဗျ။အရင်ကတည်းကဘာသာစကား36မျိုးကိုဘာသာပြန်ပေးနေရဆို
။ဖုန်းကင်မရာနဲ့ရိုက်ထားတဲ့စာတွေကိုအရင်တော့ဘာသာပြန်ပေးနိုင်တယ်ဆိုတော့ဟုတ်ပါတယ်။ဒါပေမဲ့အခုလိုမျိုးစောင့်နေစရာမလိုပဲနဲ့ချက်ချင်းဘာသာပြန်ပေးတာမျိုးမဟုတ်ဘူးလေ။နောက်အခု update လုပ်ထားတဲ့ app အစ်စ်ကအင်္ဂလိပ်လိုကနေပြီးတော့ပြင်သစ် Germany, Italy, Spain, Portuguese နဲ့ Russian ဘာသာတွေကိုချက်ချင်းဘာသာပြန်ပေးနိုင်တယ်လို့မျိုးအဲ့ဒီဘာသာစကား6မျိုးကနေလည်းအင်္ဂလိပ်လိုမျိုးချက်ချင်းဘာသာပြန်ပေးနိုင်ပြီ။အသံထွက်သိကျင်တယ်ဆိုလို့ရှိရင်လည်းအသံကိုနားထောင်ကြည့်လို့ရတယ်ရှင်
။ဒါဆိုလို့ရှိရင်အဲ့ဒီနိုင်ငံတွေစီသွားရင်လမ်းပြောက်မှာတိတ်ပူစရာမလိုတော့ဘူးပေါ့ဗျာ။Google ဘာသာပြန် app ကအတန်ထွက်လဲပြောနိုင်တယ်ဆိုတော့ဒေသခံတွေနဲ့စကားတော်ပြောလို့ရပြီပေါ့
ဟုတ်တယ် app ထဲမှာပေါ်နေတဲ့ microphone ခလုတ်လေးကိုနှိပ်ပြီးတော့ကိုကပြောလို့ရှိရင်ဘာသာပြန်စီခြင်းနဲ့ဘာသာကိုအတန်ထွက်ပြီးတော့ပြောပေးတယ်တစ်ဖက်ကသူ့ဘာသာစကားနဲ့ပြောတာကိုလည်း app ကအင်္ဂလိပ်လိုချက်ချင်းပြန်ပေးနိုင်တယ်တခုကောင်းတာကဒီစကားစပြီးတော့ပြောလိုက်ပြီဆိုတာနဲ့ application ကဘာဘာသာနှစ်မျိုးနဲ့ပြောနေတာလဲဆိုတော့အလိုလိုမှတ်ထားလိုက်တယ်ဆိုတော့တစ်ခါပြောလိုက်မှတစ်ခါ microphone ခလုတ်ကိုနှိပ်နေစရာမလိုတော့ဘူးအဲ့ဒါအင်္ဂလိပ်စကားနဲ့ဆွဆွားပြောတဲ့ဘာသာ6မျိုးကြားမှာအပြန်အလှန်ချက်ချင်းဘာသာပြန်ပေးနိုင်တာကိုပြောတာနော်တခြားဘာသာတွေအတွက်လည်းဆက်ပြီးတော့လုပ်နေတယ်လို့ Google ကတော့ပြောပါတယ
်အဲ့ဒါကြောင့်ဒီ Huffington Post ရဲ့ဆောင်းပါးက update လုပ်ထားတဲ့ Google Translate ကကို့အတွက်ငွေကုန်တက်တာစေလိမ့်မယ်လို့ဆောင်းပါးရေးထားတာနေပါဗျ Google Translate ကြောင့်နိုင်ငံခြားသွားတဲ့အခါမှာကို့ရဲ့ smartphone ကကို့အတွက်အကောင်းဆုံးအဖို့ဖြစ်ပါလိမ့်မယ်တဲ့ internet နဲ့ချိတ်ထားစရာမလိုပဲနဲ့ကိုမဖတ်တဲ့စာတွေကိုဘာသာပြန်ပေးနိုင်တယ်ဆိုတော့နိုင်ငံခြားမှာ internet သုံးနိုင်ဖို့ roaming charge တွေလည်းကုန်စရာမလိုတော့ကဘာတခွင်ခီးသွားနေကြတဲ့သူတွေအတွက်စိတ်လှုပ်ရှားစရာပဲလို့ Huffington Post ဆောင်းပါးကရေးပါတယ
် Google Translate app နဲ့စကားအပြန်အလှန်ပြောတာကိုဘာသာပြန်ခိုင်းမယ်ဆိုရင်တော့ internet လိုတယ်နော်ကင်မရာသုံးပြီးတော့ဘာသာပြန်ခိုင်းတာကပဲ internet မလိုတာကိုကဘာသာပြန်စီခြင်းနဲ့စာကိုသူပြောစလိုမျိုးဖုန်းကင်မရာနဲ့ချိန်လိုက်ပြီဆိုတာနဲ့အဲ့ဒီစာသားနေရာမှာပဲဘာသာပြန်တဲ့စာပြောင်းပြီးတော့ပေါ်လာတာကင်မရာနဲ့ရောအသံတွက်နဲ့ပါဘာသာပြန်မပေးနိုင်တဲ့ဘာသာစကားတွေဆိုရင်တော့ကင်မရာပုံရောမိုက်ခရိုဖုန်းပုံရောမပေါ်တော့တာကိုတွေ့ပါလိမ့်မယ
် Google ရဲ့ပြောရဆိုရင်တော့ Google Translate application ကိုသုံးကြတဲ့သူကတစ်လကိုတန်း900ကျော်တဲ့တနည်းတနည်းကိုဘာသာပြန်ပေးနေရတဲ့ခါပေါင်းကလည်းတန်း1000ကျော်တဲ့စုပဲဗျဒါနဲ့မဆူမြတ်မုံမြန်မာလိုရောစမ်းကြည့်ပြလားဗ
ျစမ်းကြည့်တာပေါ့စမ်းကြည့်တော့အင်္ဂလိပ်လိုကနေမြန်မာလိုဘာသာပြန်တာကပဲအလုပ်ဖြစ်တယ်ပြောရရင်တော့ဘာသာပြန်တွေကသိပ်ပြီးတော့မချောလာဘူးဥမာအဘယ်သို့လို့အဘယ်မှာရှိသနည်းတို့စောင့်ဆိုင်းရပါလိမ့်မည်တို့လိုမျိုးစာသိပ်ဆန်လွန်းနဲ့ပုံမှန်စကားပြောသုံးတယ်လို့မျိုးမဟုတ်ဘူး။နောက်အင်္ဂလိပ်လိုမျိုးခက်ရှိရှိပြောတဲ့စာကြောင်းဆိုလို့ရှိရင်ဘာသာပြန်တဲ့အတိတ်ပဲပါမှားသွားတယ်။စာလုံးတစ်လုံးနှစ်လုံးလောက်ကိုတော့ဘာသာပြန်တာမျိုးကအဆင်ပြေပါတယ်။ဒါရောမှ sacrifice ကိုရစ်ပူစော်ရလို့ပြန်တော့သုံးတဲ့နေရာပေါ်လိုက်ပြီးတော့မှအတိတ်ပဲပြောင်းတတ်တာမျိုးကြရင်တော့မှားပြီပေါ့။အဆိုးဆုံးကတော့မြန်မာလိုအတန်ထွက်တာတွေကိုအင်္ဂလိပ်လိုပေါင်းပြတာတွေကတော်တော်လေးလွဲတယ်ရှင်။
ဒါကြောင့် New York Times သတင်းစာကြီးရဲ့ blog စာမျက်နှာကဆောင်းပါးထဲမှာ Google Translate app ဟာသိပ္ပံကားရီတွေကလို့တော့အဆင်မချောလာသေးဘူးဆိုပြီးတော့သုံးသပ်ထားတာပါ။ဘာသာပြန်ခိုင်းတဲ့စာကြောင်းကအတူဆုံးဖြစ်မယ်။ဗန်းစကားတွေမပါဘူးဆိုရင်အကောင်းဆုံးပဲတဲ့။စာကြောင်းကိုအတန်ထွက်ဖတ်ပြပြီးတော့ဘာသာပြန်ခိုင်းမယ်ဆိုလို့ရှိရင်လေတခါလေစာကြောင်းရှိကြီးကိုမပြောပါနဲ့တဲ့။ကြားမှာနားနားပြီးတော့ပြောပါတဲ့။စဉ်လုံးကြောင်းမဟုတ်ပေမဲ့ Google ရဲ့ဘာသာပြန် application ဟာဘာသာစကားမပေါက်လို့ဒုက္ခမရောက်နိုင်အောင်အထောက်အကူပြုတဲ့ရှေ့တိုးခြေလှမ်းတစ်ခုဖြစ်ပါတယ်လို့တော့အမှတ်ပေးထားပါတယ်။
တခုတော့ရှိပါတယ် Google ကဒီဘာသာစကားမျိုးစုံကိုဘာသာပြန်ပေးနေတာ2000ခုနှစ်ထဲကပါအခုဆိုလို့ရှိရင်ဘာသာစကားပေါင်း90ကိုဘာသာပြန်ပေးနေပါတယ်ဆော့ဆော့ပြောသလိုပါပဲဒီနေ့ကိုဘာသာပြန်ပေးနေရတဲ့အချိန်ကလည်းတန်း1000ကျော်တယ်ဆိုတော့သူ့ရဲ့အခန်းကဏ္ဍကလည်းတော်တော်လေးကြီးတယ်လို့တော့ပြောနိုင်ပါတယ
်ဘာသာပြန်နည်းပညာကိုပိုကောင်းတဲ့ကောင်းအောင် Google ကကြိုးစားနေတယ်လို့ပဲ Microsoft ကလည်းသူ့ရဲ့ Skype မှာအင်္ဂလိပ်ကနေ Spain ဘာသာကိုဒဲဆပြီးတော့ဘာသာပြန်ပေးနေပါပြီဗျတခြားဘာသာတွေကိုလည်းပြန်ပေးနိုင်ဖို့ကြိုးစားနေပါတယ်တဲ့
Mashable ဆိုတဲ့ blog မှာ ID ဆောင်းပါးရှင်တယောက်က Google Translate application ကိုရော Skype Translator ကိုပါသုံးကြည့်တာကိုရေးထားပါတယ် Google နဲ့မှာလွဲတာတွေရှိနေပေမဲ့လည်းခရီးသွားတဲ့အခါမှာဒီဘာသာပြန်သုံးဖို့အတွက်အများကြီးအသုံးဝင်ပါတယ်တဲ့အလားတူပဲအစမ်းစလုပ်နေတဲ့ Skype Translator Preview ကလည်းအင်္ဂလိပ်နဲ့စပိန်နှစ်ဘာသာပဲရှိနေသေးပေမဲ့အသုံးဝင်နိုင်ပါတယ်တဲ့ဒါပေမဲ့ Skype ကတော့လောလောဆယ်မှာ desktop computer ဒါမှမဟုတ်ရင် laptop computer နဲ့ပဲသုံးလို့ရနေသေးတာကြောင့်လက်ကင် mobile phone နဲ့ဘယ်နေရာကိုမဆိုတည်သွားနိုင်တဲ့ Google Translate ကတော့ပို့ပြီးတော့တာပါတယ်လို့အမှတ်ပေးထားပါတယ်ရှင
်မဆုမျက်မုံစီစဉ်ပြီးကိုသားညုံကိုညီတင်ဆက်ခဲ့တဲ့ blogger တွေပြောသည်များစီစဉ်မှာခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလောအလဲပါရှင်
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဗြိတိရှ်အဆိုတော်စုရီသိန်းကျုံပြီးယူသွားခဲ့တဲ့ Grammy ဂီတအဆုချင်းမြင်ပွဲပြီးတော့နယူးယောက်က Mercedes-Benz Fashion သတင်းပတ်ရဲ့ပထမအဦးဆုံးနေ့ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာတွေကိုကြားကြရမှာပါ။ February 8ရက်နေ့တနင်္ဂနွေနေ့ညက American ပြည်အောင်စု Los Angeles မြို့မှာကျင်းပခဲ့တဲ့ Grammy ဂီတအဆုချင်းမြင်ပွဲမှာ British အဆိုတော် Sam Smith ကအဆုတွေအများကြီးရရှိသွားပါတယ်။သူကအကောင်းဆုံးအဆိုရှင်သစ်ဆုနဲ့သူ့ရဲ့တေးတက်ပြား In the Lonely Hour ကလည်းအကောင်းဆုံး Pop Guitar တည်ဆုံမှုဆုရရှိသွားတာပါ။ Stay With Me ဆိုတဲ့သချင်းနဲ့လည်းအကောင်းဆုံးအတန်သွင်းတက်ပြားဆုအကောင်းဆုံးသချင်းဆုတို့ရသွားပါသေးတယ်။ဒါမဲ့လည်းသူကအကောင်းဆုံးတေးတက်ပြားဆုတော့မရဘဲနဲ့အဲ့ဒီဆုကို Back က Morning Face တေးတက်ပြားနဲ့ဆုခုသွားပါရယ်။ Beyoncé, Pharrell Williams နဲ့ Ed Sheeran တို့လည်းအဲ့ဒီဆုကိုမရလိုက်ကြပါဘူး။Grammy ဂီတဆုချင်းမြင်ပွဲမှာအဆိုတော်ဟောင်းအဆိုတော်သစ်တွေပါဝင်ပြီးဖျော်ဖြေသွားကြတာပါ။ဝါရီအဆိုတော်ကြီးတိုနီဘန်နက်က Dancing Cheek to Cheek ဆိုတဲ့သချင်းနဲ့ Lady Gaga နဲ့တွဲဖက်ပြီးဖျော်ဖြေသွားပြီးသူတို့ကအကောင်းဆုံးမူရင်း Pop Guitar သီဆိုမှုတေးတပြားဆုရရှိသွားပါတယ်။ဒီဆုချင်းမြင်ပွဲမှာဗီဒီယိုမိန်ကွန်းပြောတဲ့ American သမ္မတ Barack Obama ကတော့ဂီတအနုပညာရှင်တွေအနေနဲ့အိမ်တွင်အကြံဖတ်မှုတွေရက်တန်ရေးဝိုင်းဝန်းပြီးလှုပ်ဆောင်ပေးကြဖို့တိုက်တွန်းသွားပြီးတော့ It's not okay and it has to stop.ဒီလိုလုံနေတာတွေကအဆင်မပြေပါဘူး။ဒါကိုရက်တက်မှရပါမယ်ဆိုပြီးတော့လှုံ့ဆော်ကြဖို့ပြောသွားပါတယ်ရှင်
။ We are in Austria in the mountains in a beautiful place called Solden.
ဂျိမ်းစ်ဘွန်ဒ်ရုပ်ရှင်ဇာတ်ကားတစ်ဖြစ်တဲ့ Spectre ရုပ်ရှင်ကားရိုက်ကူးနေတဲ့ပုံတွေကို Sony Pictures ကအမြင်ထုတ်လိုက်ပါတယ်။ Austria နိုင်ငံကတောင်အမြင့်ကြီးတွေပေါ်မှာခေါင်းဆောင်မင်းသား Daniel Craig နဲ့တခြားမင်းသားမင်းသမီးတွေကြိုးကြိုးစားစားရုပ်ရှင်ရိုက်နေကြတာကိုအဲ့ဒီဗီဒီယိုမှာတွေ့နိုင်ပါတယ်။ပြီးခဲ့တဲ့တစ်ခေါက်ဂျိမ်းစ်ဘွန်ဒ်ရုပ်ရှင်ဖြစ်တဲ့ Skyfall ရုပ်ရှင်အောင်မြင်မှုကိုတောင်ကြော်လွန်နိုင်မှုသူတို့ကြိုးစားနေကြတာပါ။ဒီရိုက်ကူးရေးကအစပိုင်းတည်းကအဆင်ပြေပြေရှိနေလို့ထုတ်လုပ်ရေးဒီဇိုင်နာ Dennis Krasner ကပြောပါတယ်။အရင်မြင်တဲ့တောင်ပေါ်မှာရာသီဥတုကလည်းဆိုးရတာမလို့လူသွားလူလာပြတ်တဲ့ဒီနေရာမှာရုပ်ရှင်ရရတာအခက်အခဲတွေအများကြီးရှိပါတယ်။ဒါပေမဲ့လည်းရှုခင်းကလှလုံးလို့ပင်မရချိုးနဲ့ပါရင်လို့ဇကားထုတ်လို့ရမန်နေဂျာမာတင်ဂျွိုင်းကပြောပါတယ်။ဒီကားရဲ့တွဲဘက်ထုတ်လို့ရမှု Greg Wilson ကတော့ဒီဘောင်းကားကအကောင်းဆုံးဇကားဖြစ်ရပါလိမ့်မယ်။ဘောင်းကားတွေထဲမှာတိတ်ကောင်းမဲ့ရုပ်ရှင်ကားဖြစ်ရစေပါမယ်။ Austria နိုင်ငံကလည်းဒီလိုဖြစ်နိုင်ဖို့အခြေအနေမျိုးဖန်တီးထားတာပါလို့ပြောသွားပါရစေ။ဒီ Spectre ရုပ်ရှင်ကားဟာဘောင်းဇက်ကားတွေထဲမှာ24ကားမြောက်ဖြစ်ပြီးတော့2005ခုနှစ်နိုဝင်ဘာလ6ရက်နေ့မှာကျင်းပနိုင်မှုမှန်းထားပါရစေ။ New York Fashion သတင်းပတ်ရဲ့ပထမအဦးဆုံးရက်ဖြစ်တဲ့ February 12ရက်နေ့မှာတော့ designer Tarashi Shoji က လေပေါ်မှာအနားလေးတွေတလွင်လွင်နဲ့ဇာခဝင်ရှေတွေကိုဖက်ရှင်ရှောင်းလမ်းမှာပြသွားခဲ့ပါတယ်။လေရင်ခီးရဲ့ပြောစရာအရသာကိုခံစားမိပြီးတော့အခု2015အတွက်ဆောင်းရာသီဝတ်စုံတွေကိုဖန်တီးထားတာပါလို့ဒီဇိုင်နာတာရာရှိရှိုးကြီးကပြောပါတယ်။သူဖန်တီးတဲ့ဝတ်စုံတွေမှာဇာရိုးပန်းတို့တွေနဲ့အစီရင်ထားပေမဲ့လည်းပန်းတို့လက်ရာကပန်းမွင့်ပုံထိုးထားတာမျိုးမဟုတ်ဘဲနဲ့တိစားကြည့်မယ်ဆိုရင်လေရင်ပြန်နဲ့ပြန်တက်မှုရဲ့အခြေခံသဘောတရားတွေတွေ့ရပါလိမ့်မယ်။နှက်မွေးတွေလည်းတုံးထားပြီးတော့တိတ်နူးညံ့တဲ့ဒါလီစာတွေလည်းတုံးထားတာပါလို့ဒီဇိုင်နာကပြောသွားပါတယ်
။ Joy and beauty of flight. So and the airplane.
ဟောရီကတောင်းဝဲတူနဲ့ဝစ်ဆုံနှက်မွေးတစားစင်ဝစ်ဆုံနောက်ဆုံးကော်လုံးလာလာလေးတွေစီချဲထားတဲ့ပန်းတို့ဝစ်ဆုံတို့နဲ့မော်ဒယ်လျှောက်ပြခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာဖက်ရှင်ဒီဇိုင်းပညာကိုသင်ယူခဲ့တဲ့ဂျပန်လူမျိုးရှိုးဂျီဟာလော့စ်အန်ဂျလိစ်မြို့မှာအခြေစိုက်တာပါသူက1982ခုနှစ်မှာသူ့ရဲ့ကိုယ်ပိုင်ဒီဇိုင်းနဲ့ဖက်ရှင်အဝတ်ထည်အသုံးဆောင်တွေစရောင်းချခဲ့ပြီးတော့အဲ့ဒီကလေးကစားလို့ကာဝဲသဘင်တွေမင်္ဂလာဆောင်တွေအတွက်ကာဝင်ရှင်တွေဖန်တီးပေးရပြီးတော့သူ့ရဲ့ဖောက်သည်တွေကကဘာတလွားကဖြစ်ပါတယ်နာမည်ကျော်ကြားသူတွေလည်းသူ့ရဲ့လက်ရာဝတ်စုံတွေနဲ့ကော်ဇွန်ဒီခန္ဓာတွေတက်တတာမကြခဏတွေ့ရပါတယ်ရှင
်Take me for what I am, 'cause I'll never change all my colors for you.
တန်ရောအဆူရောကောင်းလို့တော့တိတ်ကိုနာမည်ကြီးတဲ့အဆူရောဝင်းနီဟျူစတန်ရုတ်တရက်ဆုံးမသွားတာ၃နှစ်ပြည့်တဲ့ February 17ရက်နေ့မှာတော့ဝင်းနီဟျူစတန်ကိုလွမ်းဆွအောင်မြင်နေကြတဲ့ပရိသတ်တွေနယူးဂျာဆီပြည်နယ်ဝက်စ်ဖီမြို့ကသူ့ကိုမြှောက်နှံထားတဲ့ Fairview သင်္ချိုင်းကိုရောက်လာခဲ့ကြပါတယ်။ဂီတာနဲ့ဂရမ်မီဆုကို6ချိန်မြောက်ရရှိခဲ့ပြီးတော့ရုပ်ရှင်မင်းသမီးလည်းဖြစ်တဲ့ဝင်းနီဟျူစတန်ဟာ2012ခုနှစ် February 17ရက်နေ့မှာပဲရေချိုးကန်ထဲမှာရင်းနှစ်ပြီးတော့သေဆုံးနေတာတွေ့ရပါတယ်။ဘိမ်းမြူသုံးဆွဲရရဲ့နှလုံးရောဂါရဲ့ပေါင်းပြီးတော့သူအသက်တိတ်မကြီးခင်အသက်48နှစ်အရွယ်မှာကွယ်လွန်သွားခဲ့တာပါသူ့ကိုသူ့ရဲ့ဖခင်အုတ်ဂူဘေးမှာမြှောက်နှံခဲ့တာဖြစ်ပါတယ်သူ့ကိုမြှောက်နှံထားတဲ့နေရာအတိအကျကိုအများကိုဘေးမသိဘဲနဲ့နေတာမလို့သူ့ကိုရည်စူးပြီးတော့သူ့ရဲ့အမှတ်တရလုပ်ပေးခြင်းနဲ့ပြည်သက်တယောက်ကတင်းချိုင်းရဲ့ချောင်းကြားကြတဲ့နေရာမှာမိုးပြန်ပူပေါင်းတွေလွတ်တင်ခဲ့ပါတယ်သူ့ရဲ့ပြည်သက် Deborah Briscoe ကသူ့ရဲ့တချင်တွေကိုကျမတနေ့လုံးနားထောင်နေပြတာသူ့ဆုံးတာ3လတောင်ပြေသွားတာမနေ့တနေ့ကလိုပဲလို့ပြောသွားခဲ့ပါတယ်တိုက်တိုက်ဆိုင်ဆိုင်မှာပဲဝင်းနီဟျူစတန်နဲ့သူ့ရဲ့ယောက်ျားအဆိုတော်ဘော်ဘီဘရောင်းတို့ရဲ့တူတူသောသမီးဘော်ဘီခရစ်စတီနာဘရောင်းကလည်းရေချိုးခံထဲမှာပဲမှောက်ရက်သတိမေ့နေတာကိုတက်လောကပဲတွေ့ခဲ့ကြရတာပါသူလည်းအဆိုတော်ပဲဖြစ်ပြီးအသက်22နှစ်ပဲရှိပါသေးတယ်။အခုလောလောဆယ်တော့သူ့ကိုအတ္လန်နာမြို့အမ်ရီတက်ကတော်ဆေးရုံမှာတင်ထားရပြီးတော့သတိပြန်မလဲလာသေးဘူးလို့သတင်းတွေမှာရေးနေကြပါသေးတယ်။ဒီတက်ရောက်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ချီရှာကြော်ကြားသူတွေအကြောင်းစူးစီးတင်ဆက်တဲ့မအေးတန်နာကျော်ရဲ့တတန်ရောင်သတင်းလွှာကိုနားဆင်ခဲ့ရတာပါ။ခုတော့ဒီကနေ့ညရဲ့နောက်ဆုံးသတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရစီစဉ်ရဲ့အလဲပါ။ခုတစ်ပတ်မှာတော့ Connecticut တက္ကသိုလ်မှာမဟာသိပ္ပံပွဲစီပွားရင်းတင်ကြားရေးလက်ထောက်အဖြစ်အလုပ်လုပ်နေတဲ့ကိုညံပိုင်တင်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ကျွန်တော်ယုံကြည်တာကတော့မြို့ပြည်တိုင်းပြည်မှာမဆိုလူမျိုးတိုင်းလူမျိုးတိုင်းဟာတူညီတယ်လို့ယုံကြည်တယ်ကျွန်တော်အမေရိကမလာခင်တုန်းကကျွန်တော်စိတ်ထဲမှာအမေရိကကလူတွေဟာကျွန်တော်တို့မြန်မာပြည်ကလူတွေထက်ဆဆအရရာပိုတော်တယ်လို့စိတ်ထဲမှာထင်မိတယ်ဘာဖြစ်လို့အဲ့လိုထင်လဲဆိုတော့ဟောလီဝုဒ်ရုပ်ရှင်တွေကိုကြည့်ပြီးတော့ဒီအမေရိကကမုံမြော်တိုက်တဲ့လေရင်တင်တင်မောတွေရင်းငုံတင်မောတွေကိုကြည့်ပြီးသူတို့နိုင်ငံကလူတွေကတော်လိုက်တာဒီလောက်ကြည့်တဲ့ခန္ဓာတဲ့အရာတွေကိုစောင့်နေပြီးတော့ကျွန်တော်တို့မြန်မာပြည်ကလူတွေကတော့ကားတစ်စီးတောင်အင်ဂျင်တစ်လုံးတောင်ချင်းမြအောင်ထုတ်နိုင်နေဘူးလို့စိတ်ထဲမှာထင်တယ်။အဲတော့ဟိုစဉ်းစားကြည့်လိုက်ရင်တော့အဲလိုမြန်မာတွေညံ့လိုက်တာလို့စိတ်ထဲမှာထင်တယ်။ဒါပေမဲ့ကျွန်တော်ကိုယ်တိုင်အမေရိကရောက်တဲ့အခါဘာကိုသွားပြီးတွေ့လဲဆိုတော့
ဒီကလူတွေလည်းလူတွေပဲမြန်မာပြည်မှာလူလည်းမြန်မာပြည်မှာလူပဲဒီကလူတွေကလည်းတော်တဲ့လူကတော်တယ်ညံ့တဲ့လူကညံ့တယ်အဲ့တော့ကျွန်တော်ကလူတွေအားလုံးဟာတူရဲသားနဲ့ဘာဖြစ်လို့ချမ်းသာတဲ့နိုင်ငံကချမ်းသာပြီးကျွန်တော်တို့နိုင်ငံကဆင်းရဲနေလဲလို့ကျွန်တော်စဉ်းစားပြီးတော့နောက်ဆုံးရတဲ့အဖြေကဒါဒီအားလုံးဟာစနစ်ကြောင်လို့ကျွန်တော်ကောက်ချက်ချမိတယ်အမ်ဥပမာအမေရိကန်ကအစိုးရဝန်ထမ်းတွေအားရေဘူးရအဖြစ်လက်မစားလို့မြန်မာပြည်မှာကတော့အများတွေ့သိတဲ့အတိုင်းပဲအချင်းပြတ်မှုကအရင်များတယ်အာဒါကိုကြည့်ပြီးအမေရိကန်လူမျိုးတွေဟာကျွန်တော်တို့လူမျိုးတွေထက်အချင်းစာရိတ်တာဝန်ထမ်းစိတ်ဓာတ်ပိုကောင်းတယ်လို့အပေါ်ရန်ကောက်ဆက်ဆွဲလို့ရတယ်ဒါပေမဲ့ကျွန်တော်တို့နားလည်ထားမယ့်အချက်ကဒီအမေရိကန်လူမျိုးတွေလည်းကျွန်တော်တို့ကြီးပြင်းခဲ့တဲ့စနစ်အောက်မှာကြီးပြင်းခဲ့ရင်ဒီအမေရိကန်ရဲတွေလည်းလက်စားမှာပဲလို့ကျွန်တော်ယုံကြည်တယ်။အလားတူပဲကျွန်တော်တို့မြန်မာလူမျိုးတွေလည်းစနစ်ကောင်းကောင်းအောင်မှာကြီးပြင်းလာတယ်လို့ရှိရင်ကျွန်တော်တို့မြန်မာဝန်ထမ်းအများစုဟာလက်စားကြမှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်တယ်။ဒါကြောင့်ကျွန်တော်တို့ဟာအမေရိကန်မှမဟုတ်တရုတ်ရုရှားပဲလူမျိုးကောင်းမှာအထင်ကြီးကြမလို့ဘလို့အထင်ပေးကြလည်းမလို့ဘူး။မိကုန်းချောအင်းတိုင်းပြည်ပြည်မှာလူမျိုးဆိုတာထက်စနစ်ကလာတိုင်းပြည်ရဲ့ကံကြမ္မာကိုအဆုံးဖြတ်ပေးတာလို့ကျွန်တော်ယုံကြည်တယ်။အမေရိကကမှကတော့ရန်ကန်ကောင်းတဲ့အချက်ကအမေရိကန်ကိုစပြီးထိဆောင်ခဲ့တဲ့ဒီ Founding Father လို့ခေါ်တဲ့လူတွေကရန်လဲတော်တဲ့အပြင်စိတ်ထားလဲမှန်တဲ့အတွက်ကိုပိုင်အာဏာကိုယူဖို့မစင်စားဘဲနဲ့တိုင်းပြည်အတွက်ရန်ကောင်းတဲ့စနစ်ကိုချပေးနိုင်ခဲ့တယ်။ကျွန်တော်လည်းဒီနေရာကနေပြီးတော့မြန်မာပြည်မှာစနစ်ကောင်းတစ်ခုအချိန်တိုအတွင်းမှာတည်ဆောက်နိုင်ဖို့ညွှန်လင်းပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဟောမောဖြူတင်ဆက်တဲ့သူယုံကြည်ရပါရှင်သောတာရှင်တို့ခုနားဆင်နေကြရတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိလိုင်းတူမီတာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါပြောရရတဲ့နင်းလာနေညပိုင်းအစည်းအဝေးမကြခင်ပြီးဆုံးတော့မှာပါခုကြံနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုဒေါခင်မျိုးတက်ကတလက်ကြီးညာပေးပါအောင်ရှင
်လေပြားနိုင်ငံမှာဒဇာကန်ဖြစ်နေဖမ်းခံနေရတဲ့အီဂျစ်နိုင်ငံသားကပ်တစ်ခရီးယား22ကို IS Islamic စစ်သွေးကြွတွေကခေါင်းဖြတ်တတ်တာကိုလက်ဆားချေတဲ့အနေနဲ့အီဂျစ်နဲ့လေပြားစစ်လေယာဉ်တွေဟာလေပြားရှေ့ပိုင်းကစစ်သွေးကြွတွေရှိရနေရကိုတနင်္လာနေ့မှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ပါတယ်။ခေါင်းဖြတ်တတ်တဲ့ဗီဒီယိုကို IS စစ်သွေးကြွတွေထုတ်ပြန်လိုက်ပြီးတိတ်မကြခင်မှာပဲဒါနာမျိုးက IS စစ်သွေးကြွတွေရဲ့စခန်းတွေနဲ့လက်နက်တိုးလှောင်းတဲ့နေရာတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။စနေနေ့ကကိုပင်ဟေဂင်မြို့မှာတီးခြားစီဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေအတွင်းလူနှစ်ယောက်ကိုတတ်ဖြတ်ခဲ့တဲ့တနတ်သမားကိုအကူအညီပေးသူတွေလို့တန်ရရှိသူနှစ်ဦးကိုထိန်းသိမ်းလိုက်ကြောင်းဒိမတ်နိုင်ငံရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။ကိုပင်ဟေဂင်မြို့ရဲ့အဓိကဂျူးဖျားရှိခိုးကျောင်းတစ်ခုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုပွဲကျင်းပနေတဲ့နေရာမှာလာရောက်ပစ်ခတ်သွားခဲ့တဲ့အသက်22နှစ်အရွယ်တနတ်သမားကိုလူနှစ်ဦးကအားပေးကူညီမယ်လို့တန်တရားရှိကြောင်းရဲတပ်ဖွဲ့ကတနင်္လာနေ့မှာပြောကြားလိုက်တာပါအပြစ်ရဲ့သဘောတူချက်ကိုချိုးဖောက်ပြီးယူကရိန်းနိုင်ငံအရှိတ်ချမ်းမှာတိုက်ပွဲပြန်ပြီးဖြစ်တာနဲ့ပတ်သက်ပြီးယူကရိန်းအစိုးရနဲ့ခွဲထွက်ရေးတပုံတွေကြားအပြန်အလှန်ဆက်ဆွဲတာတွေလုပ်နေကြပါတယ်ရုရှားကြောတောက်နောက်ခံပေးထားတဲ့ယူကရိန်းတပုံတွေဟာယူကရိန်းအရှိတ်ချမ်းကဒေါက်တာစီဗီမျိုးကိုလက်နက်မျိုးစုံနဲ့တိုက်ခိုက်တာတွေတိုးလာနေတယ်လို့ယူကရိန်းစစ်တပ်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်အိန္ဒိယနိုင်ငံကိုရောက်လာတဲ့တိရီလင်္ကာနိုင်ငံရဲ့အရွေးကောက်ခံသမ္မတအသစ်မေတရီပါလစီရီစင်နာကိုတနင်္လာနေ့မှာအိန္ဒိယအစိုးရကအခမ်းအနားနဲ့အကျိုးဆိုခဲ့ပါတယ်။တိရီလင်္ကာသမ္မတအသစ်ဟာတနင်္လာနေ့မှာနှစ်နိုင်ငံကြားကာလကြာရှည်စွာအငင်းပွားနေတဲ့ပြဿနာတွေကိုဆွေးနွေးခဲ့တဲ့အပြင်ဆက်ဆံရေးကုန်သွယ်ရေးတိုးမြှင့်ဖို့နဲ့မဟာဗျူဟာကျတဲ့ဆက်ဆံရေးပုံမခိုင်မာရေးအတွက်ရည်ရွယ်ပြီးအိန္ဒိယခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတိရီလင်္ကာသမ္မတအသစ်ဟာ နျူကလ িয়ার လုံခြုံစိတ်ချရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်
။တင်းနှင်းလာနေနောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တန်ကြီးထိုက်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Richard Smith ဖြစ်ပါတယ်။ View American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ9:20နာရီအထိလိုင်းဒိုမီတာ25/30-51တို့အနေနဲ့တိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.